Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မတ်လ17ရက်တနင်္ဂနွေနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားကဒုံးကျည်စမ်းသပ်တာတွေရထားမယ်လို့ကတိပေးကြောင်းသမ္မတထရမ့်ကပြောပါတယ်အမေရိကန်ယူကော့ပွဲမှာရုရှားဝင်နောက်ခဲ့တယ်ဆိုတော့ဆွဆွဲချက်ဟာသူ့အစိုးရနဲ့မဆိုင်တာကြောင့်ဂယူမဆိုင်ဘူးလို့သမ္မတပူတင်ကပြောပါတယ်အိန္ဒိယနဲ့ပြင်သစ်အကြားဒေါ်လာ16ဘီလီယံဖို့ရောင်းဝယ်တဲ့လုပ်ငန်းစာချုပ်တွေလက်မှတ်ရေးထိုးလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ခုမနက်ကနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးမြန်မာပြည်နယ်စပ်ဖက်ကဝင်လာတဲ့မူရစ်စိတ်ကြွဆေးပြား3000နီးပါးဖမ်းဆီးရမိတဲ့အကြောင်းထိုင်းအစိုးရရဲ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ကုလလူခွင့်ရေးကိုယ်စားလှယ်2ဦးကိုအသေးရေးဖြတ်မှုနဲ့ဖိလစ်ပိုင်သမ္မတကိုအရေးယူဖို့ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးကလူခွင့်ရေးကောင်စီကိုတိုက်တွန်းခဲ့ပါရတယ်။တခါမြန်မာအရေးသုံးသပ်ချက်မှာတော့
အများဆုံးကောင်းအောင်ရတဲ့လုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီကလက်ဝကြီးအုပ်ထားတဲ့အတွက်သူတို့နဲ့အဆက်အသွယ်ရှိတဲ့နိုင်ငံခြားကုမ္ပဏီကသာ
အရသာတပိုင်းအစိုးရအနေနဲ့စီးပွားရေးလမ်းစဉ်အကောင့်ထည့်ဖော်ဖို့အခက်အခဲဖြစ်နေပုံကြောင့်ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။နောက်ပိုင်းမှာဒေါ်လာလတ်တန်းရဲ့အီရန်သုံးအင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာနိုင်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်းဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကဒုံးကျည်စမ်းသပ်တာတွေကိုရပ်ဆိုင်းထားမယ်လို့ကတိပြုပြောဆိုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါရတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကတွေးဆမှုကမ်းလှမ်းတာကိုလက်ခံပြီးရပ်ပိုင်းကြမှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။မြောက်ကိုရီးယားဟာ2019ခုနှစ်နိုဝင်ဘာလ28ရက်နေ့ကတည်းကဒုံးကျည်စမ်းသပ်မှုတစ်ခုမှမလုပ်သေးပါဘူး။ကျွန်တော်တို့စီးဝေးဝဲတွေလုပ်တဲ့အထိထပ်စမ်းသပ်တာမလုပ်ဘူးလို့လည်းကတိပေးထားပါရတယ်။ဒီကိစ္စကိုကွက်ကိုသူတို့လိုက်နာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးသမ္မတထရမ့်က Twitter လူမှုဆက်သွယ်ရေးကွန်ရက်မှာရေးပါတယ်။သမ္မတထရမ့်ကကင်ဂျွန်အွန်းနဲ့တွေ့မဲ့အစည်းအဝေးကိုပြောတာလားတခြားအစည်းအဝေးတွေကိုပြောတာလားဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်ကိုသူလက်ခံခဲ့တဲ့ကိစ္စတရုတ်နဲ့ဂျပန်ခေါင်းဆောင်တွေနဲ့သူစကားပြောခဲ့ပြီးခေါင်းဆောင်နှစ်ဦးစလုံးကလက်ခံကြတယ်လို့လည်းစနေနေ့အစောပိုင်းမှာသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့တွေ့မယ်ဆိုတာကိုမြောက်ကိုရီးယားအရေးမပြတ်ထိတွေ့လို့ဆောင်ခဲ့ဘူးတဲ့အမေရိကန်တာဝန်ရှိသူဟောင်းတွေနဲ့လေးလာသူတွေကအများအပြားကြိုးဆိုကြပါတယ်။ဒါပေမဲ့လည်းဒါဟာတကားမှမဖြစ်ဘူးသေးတဲ့တမိုင်းဝင်အခြေအနေကြီးဖြစ်တာကြောင့်အထူးသတိပြုချင်းကပ်ဖို့တတိပေးကြတယ်လို့မေလာမှာတွေ့မယ်လို့အချိန်တိကျပြောလိုက်တဲ့အပေါ်စိုးရိမ်သူတွေလည်းရှိပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်ခွင့်အစီအစဉ်ကြောင်းကုန်သွယ်ရေးစစ်ပွဲတွေဖြစ်မလာရေးကြိုးပမ်းတဲ့အနေနဲ့ဂျပန်နဲ့ဥရောပသမ္မဂကကုန်သွယ်ရေးကိုယ်စားလှယ်ရောဟာအမေရိကန်ကိုယ်စားလှယ်ရောနဲ့စနေနေ့မှာတွေ့ဆုံကြပါတယ်။အမေရိကန်ကိုယ်စားလှယ်ရောဘတ်လိုက်တင်ဂါကဥရောပကကုန်သွယ်ရေးကော်မရှင်နာမင်းကြီးဆီစီလီယာမဲလ်စတော့မ်နဲ့ဂျပန်ကိုယ်စားလှယ်ဟီရိုရှိကဲဆက်ကိုရောဟာမျှတမှုမရှိတဲ့ကုန်သွယ်ရေးလုပ်ငန်းရပ်တွေကိုတံပြန်လုံဆောင်ဖို့၃ဦး၃ဖလှယ်ပူးပေါင်းလုပ်ကွင်နိုင်ရေးစီးကျက်ခွန်တဲ့ကိစ္စကိုဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာဆွေးနွေးခဲ့ကြတာပါ။အမေရိကန်ရဲ့သွင်းကုန်ခွန်အစ်အပေါ် EU နဲ့ဂျပန်နိုင်ငံတို့ကအလွန်အမင်းဆိုရင်ကြောင်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့ကုန်သွယ်ဖိအင်အားအကြီးဆုံးနိုင်ငံဖြစ်ကြတဲ့ EU နဲ့ဂျပန်တို့ကစီးချက်ခွန်တဲ့ကနေကင်းလွတ်ခွင့်ပေးဖို့တောင်းဆိုထားပါတယ်။အမေရိကန်ရဲ့အခွန်ကွင်းလွတ်ခွင့်လုပ်ငန်းစဉ်အတီးကြကုန်မသိရတဲ့အတွက်လာမယ့်သတင်းပတ်မှာဆက်လက်ဆွေးနွေးသွားမယ်လို့အစည်းအဝေးပြီးမှ Mailstorm က Twitter မှာရေးသားခဲ့ပါတယ်။အစည်းအဝေးကျင်းပတဲ့သတင်းစာရှင်းပွဲမှာတော့ဂျပန်ကိုယ်စားလှယ်ဆက်ကိုကဒီလိုအခွန်တိုးကောက်မယ်လို့ရဟာနောင်နာရစရာကိစ္စဖြစ်တယ်ဆိုတာခိုင်မာရှင်းလင်းစွာထင်မြင်မိကြောင်းနဲ့ကုန်ရေးစနစ်အလုံးပေါ်စုစုတရားမှုတွေဖြစ်လာနိုင်မယ်ဆိုတာရှင်းလင်းပြခဲ့တယ်လို့ဆိုပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအနေနဲ့လက်တင်အမေရိကန်ဒေသကိုနောက်လာမှသွားမယ်ပထမဆုံးခီးစဉ်တွင်ပြည်ထူးနိုင်ငံမှာဒေသတွင်းခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့သမ္မတအင်ပြူတော်ကစနေနေ့မှာအတည်ပြုပါတယ်။ဒေသတွင်းကမိမိတို့ရဲ့မိဖက်နိုင်ငံတွေနဲ့တမိုင်းဝင်ဆက်ဆံမှုနှဆိုင်စေရေးသမ္မတရဲ့တန်ဋိဌာန်နဲ့အမေရိကတိုက်လူထုအတွက်လူညိုရေးနဲ့တာယာဝါပြောမှုတိုးတက်စေရေးမိမိတို့ရဲ့ပူးတွဲတန်ဋိဌာန်ကိုဒီခီးစဉ်ကဖော်ဆောင်ပါတယ်လို့အင်ပြူတော်ထုတ်ပြန်ချက်တခုမှပြောထားပါတယ်။သမ္မတထရမ့်မှာပြည်သူ့သမ္မတပက်ဒရိုပက်ဘလိုကဇင်စကီနဲ့တွေ့ဆုံမှာဖြစ်တယ်လို့ဒေတာတွင်းခေါင်းဆောင်တွေတက်ရောက်ပြီးပြည်သူ့နိုင်ငံလီမားမြို့တော်မှာလုံမဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ပါမယ်။အဲဒီနောက်ကိုလွန်ဘီယာနိုင်ငံကိုခီးဆက်ပြီးအဲဒီမှာသမ္မတဝမ်းမန်နူအယ်ဆန်တိုးစ်နဲ့တွေ့ဆုံမှာပါ။ခီးစဉ်အတွင်းသမ္မတထရမ့်မှာနိုင်ငံချင်းနဲ့နိုင်ငံဆောင်ဆွေးနွေးပွဲတွေရင်ကျေးမှုဆိုင်ရာအခမ်းအနားတွေကိုတက်ရောက်မှာဖြစ်တယ်လို့မျှတာတဲ့အပြန်အလှန်ကုံသွယ်ရေးဖြစ်စေဖို့နဲ့နေဆက်တွေလုံခြုံရေးကိုအလေးထားပြောဆိုပါမယ်။အရင်ကကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေး9ကြိမ်စလုံးကိုအမေရိကန်သမ္မတတွေတက်ရောက်ခဲ့ပြီး လက်တင်အမေရိကနဲ့ကာရီဘီယံဒေသမှာအမေရိကန်ခေါင်းဆောင်မှုကိုမြင့်တင်တဲ့အဓိကအစည်းအဝေးဖြစ်မြင်ကြပါတယ်
။ကင်ညာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာနေထိုင်မကောင်းဖြစ်နေတာကြောင့်များပြားလာတဲ့အစီအစဉ်တချို့ကိုဖျက်လိုက်ရတယ်လို့အမေရိကန်နိုင်ငံရေးဌာနကပြောပါတယ်။အမေရိကန်နိုင်ငံတွင်းမှာရှိနေချင်းအတွင်းမြောက်ကိုရီးယားလိုအထူးကိစ္စရပ်တွေကိုနှစ်ရက်လောက်အချိန်ပြည့်လောက်ကန်ခဲ့ပြီးတဲ့နောက်နေထိုင်မကောင်းဖြစ်သွားတဲ့အတွက်တတိယအစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းအာဖရိကခီးစင်မှာဝန်ကြီးတယ်လက်ဆန်နဲ့အတူလိုက်ပါသွားတဲ့ပျော်ခွင့်ရသူ Steve Goldstein ကပြောပါရယ်တအပြင်းနောက်စနေနေ့မှာပြုလုပ်မယ့်အစီအစဉ်တွေကိုလည်းဝန်ကြီးတယ်လက်ဆန်မပါဝင်မဲနဲ့ဆက်လက်ကျင်းပသွားမှာဖြစ်ပြီးတနင်္ဂနွေနေ့မှာတော့အစီအစဉ်တိုင်းဝန်ကြီးတယ်လက်ဆန်တက်ရောက်နိုင်မယ်လို့မျှော်လင့်ကြောင်းပျော်ခွင့်ရသူကဆိုပါရယ်နိုင်ရိုဘီနိုင်ငံမှာကင်ညာနိုင်ငံသမ္မတဦးရူဒူကင်ညာသားနဲ့ဝန်ကြီးတယ်လက်ဆန်တို့တွေ့ဆုံပြီးတဲ့နောက်သမ္မတကင်ညာသားနဲ့အတက်ကံကောင်းဆောင်ရီလာအိုဒင်ဂါတို့နိုင်ငံရေးအရာပြန်လည်တင်မြှောက်သွားကြတာဟာကင်ညာနိုင်ငံရဲ့လူနည်းစုတွေနဲ့နိုင်ငံရေးအရာကွဲပြားမှုတွေကိုပြေပျောက်စေမယ့်အပေါင်းလက္ခဏာဆောင်တဲ့ရှေ့ခြေလှမ်းတရားဖြစ်ကြေဆိုခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါရယ်ပြီးခဲ့တဲ့နွေရာသီမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲနောက်ပိုင်းကင်ညာသားနဲ့အတက်ကံကောင်းဆောင်အိုဒင်ဂါတို့ဟာတိုင်းပြည်စီလုံးရေးအတွက်ပူရဲကြိုးပမ်းမှုအဖြစ်ပထမဆုံးအကြိမ်ပြန်လည်တွေ့ဆုံကြတာလည်းဖြစ်ပါရယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီဝေကနေတနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တယ်လို့ပြောတဲ့လို့ရက်တွေဟာသူ့အစိုးရနဲ့အဆက်ဆက်မရှိတာကြောင့်ဒီဆွဆွဲချက်ကိုသူ့အနေနဲ့ဂရုမစိုက်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ဒီလအစောပိုင်းကအမေရိကန် NBC ရုပ်သံသတင်းဌာနနဲ့လုတ်ခဲ့တဲ့တွေ့ဆုံဝေမျှခန်းတစ်ခုတွင်သမ္မတပူတင်ကအဲ့လိုပြောထားတာပါ။အဲ့ဒီတွေ့ဆုံဝေမျှခန်းကိုရုရှားအစိုးရပြန်ကြားရေးဌာနကလည်းရုပ်သံရိုက်ကူးခဲ့ပြီးအဲ့ဒီအထက်ကနေကောက်နှုတ်ပြီးတော့စနေနေ့မှာထုတ်ပြန်ပါတယ်။ဒီကိစ္စကိုစုံလွှမ်းစစ်ဆေးနေတဲ့အထူးစုံလွှမ်းစစ်ဆေးရေးမှူးရောဘတ်မူလာကပြီးခဲ့တဲ့လတရားဆက်ဆူချက်မှာဆွဆွဲထားတဲ့ရုရှားဝင်နှောက်တယ်ဆိုတဲ့ဖြစ်ရပ်ကိုမတိကျိုးကြုံပြုခဲ့သလားလို့တွဲဆုံမှုများသူမေဂင်ကယ်လီကမေးတဲ့အခါသမ္မတပူတင်ကချက်ချင်းဆိုသလိုပဲပြောင်ကြကြပြန်ဖြေပါတယ်ဒါကကျွန်တော်တို့တော့အားလုံးအတူတူပါပဲအဲ့ဒီလူတွေဟာရုရှားအစိုးရကိုကူစားမပြုတာကြောင့်ကျွန်တော်တို့တော့လုံးဝဘာမှကြွားချမှုမရှိပါဘူးလို့သမ္မတပူတင်ကပြောပါတယ်အမေရိကန်ကတရားစွဲထားတဲ့ရုရှားနိုင်ငံသား73ယောက်ထဲကတချို့ဟာရုရှားမျိုးနွယ်စုတွေတဲကတောင်ဖြစ်ပွဲမရှိဘူးဆိုတဲ့သဘောမျိုးလည်းပြောပါတယ်။ရုရှားဟာယူကော့ပွဲတွေကိုနှောက်ယှက်ဖို့ပစ္စည်းကိရိယာမရှိသလိုစံတာလည်းမရှိဘူးလို့သမ္မတပူတင်ကအခိုင်အမာဆိုပါတယ်။ဒါ့အပြင်ဆိုင်ဘာလူမျိုးရေးဘက်မှလက်တွဲလှုပ်ဆောင်ဖို့ရုရှားကကမ်းလှမ်းတာကိုအမေရိကန်ကပယ်ချခဲ့တယ်ဆိုပြီးတော့လည်းစောတကတက်ပြောဆိုသွားပါတယ်။
ဗြိတိန်နိုင်ငံဆဲလ်စ်ဘူရီမြို့ကရုရှားတရှိုးဟောင်းတူကိုအာယုံကြောထိခိုက်စေတဲ့အစိမ်းနဲ့တိုက်ခတ်မှုအတွေ့စုံစမ်းစစ်ဆေးနေရမှာမျက်မြင်သက်သေပေါင်း200ကျော်နဲ့တက်သေးအထောက်အထားပေါင်း140ကိုရဲအရာရှိတို့တွေ့ရှိထားပြီးလို့ဗြိတိန်ပြည်ထရေးဝန်ကြီးအမ်မာရတ်ကာဒီကနေ့စနေနေ့မှာပြောပါရယ်ပြည်ခရက်တနင်္ဂနွေနေ့မှာပြစ်မှတ်ထားတိုက်ခတ်ခံခဲ့ရတဲ့ရုရှားတရှိုးဟောင်းဆာဂေးခရစ်ပေါ်နဲ့တမိဖြစ်သူယူလီယာတို့အစိုးရရတဲ့အနေအထားနဲ့စည်းရုံးတင်ထားရပေမဲ့အခြေအနေတည်ငြိမ်နေပြီလို့လည်းဝန်ကြီးရတ်ကာပြောပါရယ်စကရစ်ပါတို့တာအဖတိုက်ခတ်ခံရတဲ့ဆဲလ်စ်ဘူရီမြို့ကရဲနဲ့အတူစစ်တပ်ကပါကူညီဆောင်ရမ်းရှာဖွေနေချိန်မှာပဲအစိမ့်နဲ့ပတ်သက်လို့အရေးပေါ်အစည်းအဝေးကိုဦးဆောင်ကျင်းပအပြီးဝန်ကြီးအမ်ဘာရတ်ကအဲ့ဒီလိုပြောဆိုလိုက်တာပါတိုက်ခိုက်မှုတွေကင်းရှင်းသွားပြီဆိုတာသိချသွားအောင်အထောက်အထားတွေကိုဆက်လက်စုဆောင်ကောက်ယူသွားရမယ်လို့လည်းဝန်ကြီးရတ်ကပြောပါရယ်စုံစမ်းစစ်ဆေးမှုမှာအကြမ်းဖက်မှုတံမြန်ချေမုံရဲ့အရာရှိပေါင်း150ကျော်ပါဝင်နေတယ်လို့အတော်ပင်ပန်းတဲ့လုပ်ငန်းလည်းဖြစ်တယ်လို့ဝန်ကြီးကပြောပါရယ်နိုင်ငံတော်လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရက်တွေနဲ့အခြားအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြုလုပ်ခဲ့တဲ့အစည်းအဝေးတွေလိုပဲဒီအစည်းအဝေးကိုလည်းအရေးပေါ်ခေါ်ယူကျင်းပခဲ့တာဖြစ်ပါရယ်
ပြင်းထန်တဲ့အိန္ဒိယနဲ့နိုင်ငံကြားနျူကလ িয়ার စွမ်းအင်ကာကွယ်ရေး၊ကုန်သွယ်ရေးနဲ့အာကာသကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်မှုရည်ရွယ်တဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။နယူးဒေလီမြို့တော်မှာစနေနေ့ကလုပ်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုပြင်းထန်သမ္မတအီမန်နူရယ်မာခရွန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တက်ရောက်ပါတယ်။ပြင်းထန်သမ္မတဟာပထမဆုံးတရားဝင်ခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတာပါ။ဒေါ်လာ16ဘီလီယံရှိတဲ့အယောင်ဝယ်နဲ့ပူးပေါင်းဆောင်ရွက်ရေးစာချုပ်တွေကိုသဘောတူလက်မှတ်ရေးထိုးလိုက်တာဖြစ်တယ်လို့သမ္မတမာခရွန်ရဲ့ယုံကစနေနေ့မှာပြောပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့မပြောပါဘူး။သို့တော်လည်းတည်ထားကြပြီးသားသဘောတူညီချက်တွေထဲမှာအိန္ဒိယ Spice Jet လေကြောင်းလိုင်းအတွက်ပြင်သစ်နည်းပညာကုမ္ပဏီ Safran က engine တွေရောင်းမှုပြင်သစ်သဘောပတ်ဝန်းကျင်ဆိုင်ရာကုမ္ပဏီ Suez ကအိန္ဒိယတောင်ပိုင်း Davangere မှာရေစနစ်ခင့်မီရေစီမံကိန်းလုပ်ဖို့တွေပေါ်လာပါတယ်။ Jaipur မှာနျူကလ িয়ার ဓာတ်ပေါင်းမှု6ခုတည်ဆောက်ဖို့အတွက်ပြင်သစ်လျှက်စစ်တာကုမ္ပဏီ EDF နဲ့အိန္ဒိယကုမ္ပဏီ NPCIL တို့အကြားစာချုပ်ချုပ်တယ်ဆိုတဲ့သတင်းလည်းထွက်ထားပါတယ်။မ ွန်ဘိုင်ဂျိုင်ပူးနဲ့ချင်နိုင်းမြို့တွေမှာမျိုးပတ်ရထားလိုက်တွေဖွင့်ဖို့အတွက်အိန္ဒိယကုမ္ပဏီသုံးခုနဲ့စာချုပ်ချုပ်လိုက်တယ်လို့ပြင်သစ်ရထားပို့ဆောင်ရေးလုပ်ငန်းကြီးဖြစ်တဲ့ Elston ကလည်းစနေနေ့မှာပဲပြောပါတယ်
ကဘာတဝန်းကအမျိုးသမီးတွေဟာအမျိုးသားတွေထက်အလောက်ကန်ခွင်လန်းနေပါသလိုအလောက်ရကြတဲ့သူတွေမှလည်းအမျိုးသားတွေထက်လောက်ခလာစားနေကြတယ်လို့အပြည်ပြည်ဆိုင်ရာအလောက်သမားအဖွဲ့ချုပ် ILO ကထုတ်ပြန်လိုက်တဲ့နှစ်ပတ်လည်အစည်းအဝေးမှာဖော်ပြပါရယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေကြောက်ချိန်မှာဒီအစည်းအဝေးခန်းစာကိုထုတ်ပြန်လိုက်တာပါပြီးခဲ့တဲ့နှစ်ပေါင်း20အတွင်းအမျိုးသမီးတွေရဲ့အလောက်ကန်ခွင်လန်းနေပါသလိုတိတာထင်ရှားတဲ့သူတက်မှုတွေရှိလာတယ်လို့လည်းအစည်းအဝေးခန်းစာမှာဖော်ပြပါရယ်ကဘာတဝန်းလုံးအတိုင်းတာနဲ့ဆိုရင်အမျိုးသား10ဦးအလောက်ရရင်အမျိုးသမီး6ဦးသာအလောက်ရကြတာကို ILO ကတွေးရှိခဲ့ပါရယ်ဂျာမတန်းတူညီမမူတွေဟာချမ်းသာကြောရတဲ့နေရာမှာအတွေ့ရနေပေမဲ့ဝင်ငယ်လေလတ်ရှိတဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာကြွားချမှုတိတိတတ်တာပုံများတာကိုလည်းတွေ့ခဲ့ရတာပါအရတ်တိုင်းပြည်တွေနဲ့အာဖရိကမြောက်ပိုင်းကအမျိုးသမီးတွေရဲ့အခြေအနေတွေအတော်ဆိုးတာကိုအိုင်လိုကတွေ့ခဲ့ရပါတယ်အဲ့ဒီဒေသကအမျိုးသမီးတွေရဲ့အလုပ်လက်မဲ့နှုန်းကအမျိုးသားတွေထက်နှစ်ဆပိုများပါတယ်တောင်အာရှနိုင်ငံတွေကကြားမှာတန်တူညီမမူအခြေအနေဟာလည်းအရတ်နဲ့အာဖရိကတိုင်းပြည်တွေနီးပါးဆူအောင်ရှိနေတာကိုအိုင်လိုကတွေ့ခဲ့ရပါတယ်အမျိုးသမီးတွေအလုပ်ရဖို့အဓိကအဟန့်တားကတော့အမြင့်တွယ်နေတဲ့လူမှုရေးနဲ့ယဉ်ကျေးမှုယူဆချောင်ဖြစ်တယ်လို့လည်းအိုင်ရဲ့သူတေသနာဌာနညွှန်ကြားရေးမှူးဒမီယန်ဂရင်ရှော့က VOA ကိုပြောပါတယ် Direct from Washington The Voice
of America VOA တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိနေနန်းလောင်တို့ကြီးညာပေးသွားတာပါအခုစတိုင်နားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးထိုင်းမြန်မာနယ်စပ်မှာမူရစ်စိတ်ကြွစေးတွေအလုံးရင်နဲ့ဖမ်းဆီးမိတဲ့သတင်းနဲ့စပါမယ်ရှင်ထိုင်းနိုင်ငံမြောက်ပိုင်းချင်းထောင်ခရိုင်မှာမြန်မာနိုင်ငံနယ်စပ်ဘက်ကတွင်လာတဲ့မူရစ်ဆေးပြားနှစ်တန်းရှစ်သိန်းကျော်ကိုမက်လာ9ရက်နေ့ကဖမ်းဆီးရခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်6လအတွင်းဖမ်းဆီးမိတဲ့စိတ်ကြွဆေးပြားပေါင်း17တန်းကျော်ရှိနေပြီလို့ပြောတဲ့အကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသဘက်ကိုမူရစ်ဆေးတွေအလုံးရင်းတည်ဆောင်လာတဲ့သတင်းအရစစ်တပ်နဲ့ရဲပူးပေါင်းအဖွဲ့တွေဟာအထူးဆောင်ချက်ကင်းလက်စစ်သေးနေချိန်မှာပဲတောလန်းကနေမူရစ်ဆေးဝါးတည်ဆောင်လာတဲ့လူ20ခန့်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့တည်ဆောင်လာတဲ့စိတ်ကြွဆေးနှစ်တန်း8သိန်းကျော်ကိုဖမ်းဆီးမိခဲ့ကြောင်းမတ်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာအမှတ်3နေကြားတပ်ရင်းဗိုလ်ချုပ် WeChat စီရီဆက်ဦးဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ Number 10 Express ရောင်းတယ်ซึ่งเราจะติดข้องกันว่ามันเป็นอะไร
သူပြောသွားတာကတော့အခုတကြိမ်ဖမ်းဆီးမိတဲ့စိတ်ကြွဆေးတွေဟာပုံမှန်အတိုင်းဒစိမ့်တစ်မျိုးတည်းကိုပဲတည်ဆောင်လာရကနေဒစိမ့်၃မျိုးလောက်စုပြီးတည်ဆောင်လာတာတွေ့ရတယ်။ဒါကိုကြည့်ချင်းအဖြစ်စိတ်ကြွဆေးပြားထုတ်လုပ်တဲ့စက်ရုံတွေဟာဒေသတွင်းမှာများပြားလာတာကိုတွေ့ရတယ်ဆိုပြီးပြောဆိုသွားတာပါ။မလ၉ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ချင်းတောင်းခရိုင်မေနကျေးရွာတော်လန်းမှာတော့မြန်မာနိုင်ငံဘက်ကနေမူရစ်ဆေးဝါးတည်ဆောင်လာတဲ့လူ20ခန့်ပါတဲ့အုပ်စုကိုထိုင်းစစ်တပ်ကစစ်ဆေးဖို့ဝိုင်းထားစင်မှာပဲရှေ့ဆုံးကနေလမ်းကြောင်းကြည့်တဲ့မူရစ်ဆေးခိုင်းဝင်နှစ်ဦးကနေထိုင်းစစ်တပ်ကိုအရင်တွေ့သွားခဲ့ပြီးတဲ့နောက်မှာတော့နောက်ကလိုက်လာတဲ့သူတွေကိုသတိပေးခဲ့တာကြောင့်မူရစ်ဆေးဝါးတည်ဆောင်လာတဲ့အစိမ်းအောင်ကျောပိုးအိတ်တွေကိုစွန့်ပစ်ထားခဲ့ပြီးထွက်ပြေးသွားခဲ့ကြတယ်လို့ဆိုပါတယ်။မူရစ်ဆေးဝါးခိုင်းဝင်လူ20လောက်တည်ဆောင်လာတဲ့စိတ်ကြွဆေးပြားပေါင်း2တန်း8သိန်း4000ကိုအစိမ်းအောင်ကျောပိုးအိတ်16လုံးထဲမှာတွေ့ရှိခဲ့ရပြီးတည်ဆောင်လာသူအမျိုးသားတဦးကိုတော့လက်ရဖမ်းဆီးနိုင်ခဲ့ကြောင်းထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဖမ်းဆီးမိခဲ့တဲ့မူရစ်ဆေးဝါးတွေဟာကိုယ်သုံးလုံးတစ်စိတ်၊ငှက်ပုံမှတ်တစ်စိတ်၊ပန်းသီးတစ်ချမ်းပဲအညိုရောင်ပလတ်စတစ်အိတ်ငယ်တွေနဲ့ထည့်ထားတဲ့ WY စာတန်းပါစိတ်ကြွဆေးကြားတွေကိုအဝါရောင်စက်ကူတွေနဲ့ထုတ်ထားတာဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့2018ခုနှစ်အောက်တိုဘာလကနေ2018ခုနှစ်မတ်လအတွင်းဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေးပြားပေါင်း17တန်း5သိန်း9000တောင်းကျော်ဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။မြန်မာလာအိုထိုင်းထိစပ်နေတဲ့ရွှေတတိကံဒေသဟာကမ္ဘာပေါ်မှာမူရစ်ဆေးဝါးအများဆုံးထုတ်လုပ်ရနေရာတစ်ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွဆေးတွေတန်းထဲချပြီးဖမ်းဆီးမိနေတာပါမဲခေါင်မြေကျောင်းတစ်လျှောက်မှာရှိတဲ့အဲ့ဒီဒေသမှာဘင်းဘီရင်ခွန်စာနဲ့ပတ်သက်တဲ့လူဟောင်းတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေအတော်များများခြေကုပ်ယူထားတဲ့နေရာတွေလည်းဖြစ်ပါတယ်မဲခေါင်မြေကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနီနာချင်းနိုင်ငံတွေစုပေါင်းပြီးမူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့စိတ်ကြွဆေးတွေထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမရှိပါဘူးရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုတခါတော့ဖိလစ်ပိုင်သမ္မတကိုအသေးရေးဖြတ်မှုနဲ့အရေးယူတော့မလားဆိုတာကြည့်ကြရအောင်ပါ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဇိုင်ရိုက်အယ်ဟူစိန်က ဖိလပန်သမ္မတရိုဒရီဂိုဒူတာတေကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်နှစ်ဦးကိုအသက်ရေးဖြတ်မှုနဲ့အရေးယူပေးဖို့တောက်ကြနေကလူခွင့်ရေးကောင်စီကိုတိုက်တွန်းခဲ့ပါတယ်။ဖိလပိုင်သမ္မတအနေနဲ့စိတ်ရောဂါကုဆရာဝန်နဲ့စစ်ဆေးကုသမှုခံယူသင့်တယ်လို့လည်းထည့်သွင်းပြောကြားသွားတဲ့အကြောင်း VOA သတင်းတောက်လီဆာရှလိုင်းရဲ့သတင်းပေးပို့ချက်ကိုမတ်စင်စင်ကပြောပြမှာပါရှင်။
Zaid El Hussein ကဖိလစ်ပိုင်မှာဥပဒေပြင်ပတရားမဲ့တပ်ဖြတ်မှုတွေအတွက်စုံစမ်းအစီရင်ခံစာတင်သွင်းသူလူအခွင့်အရေးကျွမ်းကျင်သူတွေကိုရိုင်းပြစော်ကားမှုတွေအတွက်ကုလသမဂ္ဂအနေနဲ့အလျှော့မပေးတဲ့ယက်တီချက်နဲ့ကင်တွယ်တင့်တယ်လို့ဆိုပါတယ်
. This is absolutely disgraceful that the president of a country
နိုင်ငံတကာနိုင်ငံရဲ့သမ္မတတယောက်ကဒီလိုဂုဏ်သေးရှိသူတွေကိုရရင်ဆိုင်ဆိုင်ပြောဆိုတင်ပါဘူး။ဖိလစ်ပိုင်သမ္မတအနေနဲ့စေယောဂါကူဆရာဝန်နဲ့စစ်ဆေးကုသမှုခံယူသင့်ပါတယ
်။ရိုဒရီဂိုဒူတာတေကလူအခွင့်အရေးဆိုင်ရာကိုယ်စားလှယ်ကာလာမတ်အပေါ်သူ့ရဲ့အခေါ်မူရစ်ဆေးဝါးစစ်ပွဲနဲ့ပတ်သက်တဲ့ကိစ္စမှာလူထောင်ပေါင်းများစွာတပ်ဖြတ်ခံရမှုအပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့ဆိုတဲ့အတွက်ပြန်လည်တိုက်ခိုက်ပြောဆိုလိုက်တာပါ။လူအခွင့်အရေးစောင့်ကြည့်သူများအဖွဲ့အစိုးရတန်တရားရှိသူ 9,000 လောက်အသက်ခံရတယ်လို့ဇာအီရတ်အယ်ဟူစိန်ကဆိုပါတယ်။
This is of course unacceptable for a special rapporteur acting
နိုင်ငံကတိုင်းဝန်ကိုစားလို့လုပ်ပေးနေတဲ့လူအခွင့်ရေးကျွမ်းကျင်သူတွေကိုဒီလိုမျိုးဆက်ဆံတာလုံးဝလက်ခံနိုင်စရာမရှိပါဘူးလူအခွင့်ရေးကောင်စီအနေနဲ့ဒါကိုတုံ့ပြန်မယ်လို့မျှော်လင့်ပါတယ
်ဖိလစ်ပိုင်နိုင်ငံဂျာယီဝင်ကြီး Alan Peter Cayetano ကဇာအီရဲ့မှတ်ချက်ဟာပြင်းထန်တဲ့ဒေါသအိုးပေါက်ကွဲမှုပဲလို့တုံ့ပြန်ပြောပါတယ်ဇာအီအနေနဲ့ဖိလစ်ပိုင်နိုင်ငံမှာလူတဦးချင်းနဲ့အဖွဲ့လိုက်အပေါ်ဖိနှိပ်ချုပ်ချယ်မှုတွေသဘောထားကွဲလွဲမှုတွေအတွက်စိတ်ပူမိကြအောင်ပြောပါပါတယ်ရှင်
။မဆင်စင်ပြောပြသွားတာပါရှင်။သတင်းလွှာတွေသတင်းစာမားတွေကတော့ဒီလောက်ပါပဲ။အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြရပါမယ်ရှင်။စစ်တပ်ပိုင်းလုပ်ငန်းတွေကစီးပွားရေးလဝကြီးအုပ်ထားတဲ့အတွက်ရတားတပိုင်းအစိုးရအနေနဲ့စီးပွားရေးလမ်းစဉ်အကောင့်ထဲပေါ်ဖို့အခက်အခဲဖြစ်နေရပုံကိုဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
စီးပွားရေးလမ်းစဉ်အောင်မြင်စွာအကောင့်တွေဖော်နိုင်ဖို့အတွက်တက်မတော်ဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ဖို့လိုအပ်ကြောင်းစီးပွားရေးရည်မှန်းချက်အောင်မြင်ရေးအတွက်တက်မတော်ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ကူညီမှုဟာမရှိမဖြစ်လိုအပ်နေကြောင်းကုန်တယ်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးဒေါက်တာဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကရန်ကုန်မှာပြောသွားပါတယ်စစ်တပ်ပိုင်ကော်ပိုရိတ်နဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေမြန်မာစီးပွားရေးကိုလက်ဝကြီးအုပ်ထားတာကြောင့်သူတို့ရဲ့အကူအညီမရရင်အစိုးရစီးပွားရေးလမ်းစဉ်မအောင်မြင်နိုင်တဲ့သဘောပါပဲမြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြန်မာစီးပွားရေးဥပိုင် limited ကိုစစ်တပ်ကတည်ထောင်ပြီးစီးပွားရေးလုပ်နေတာအနှစ်30နီးပါးရှိနေပါပြီမြန်မာစီးပွားရေးကော်ပိုရေးရှင်းဟာကုန်ထုတ်လုပ်ငန်းအဖျော်ယမကာဝန်ဆောင်လုပ်ငန်းစိတ်ကမ်းလုပ်ငန်းတယ်လီကွန်နဲ့ပေယူပို့ဆောင်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြောင်း website မှာဖော်ပြပါတယ်စီးပွားရေးဥပိုင် limited ဟာလုပ်ငန်းအမျိုးအစား60ကျော်လုပ်ကိုင်နေပြီးကျောင်းမြေလုပ်ငန်းကိုအဓိကထားတဲ့ကုမ္ပဏီဖြစ်ပါတယ်မြန်မာ Imperial Jade Company Limited ဆိုတဲ့ဥပိုင်ကျောက်စင်းကုမ္ပဏီဟာထင်ရှားပါတယ
်ဦးသိန်းစိန်အစိုးရလက်ထက်2012ဩဂုတ်လမှာမြန်မာစီးပွားရေးဥပိုင် limited 22ကြိမ်မြောက်အရရဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ပါတယ်ပထမဦးစားပေးကတမရော်သားများနဲ့သူတို့ကိုမိခိုတဲ့ဇနီးသားသမီးများတက်တာချောင်ချီရေးဖြစ်ပါတယ်ဒုတိယကတော့စစ်မှုထမ်းဟောင်းတွေနဲ့သူတို့ကိုမိခိုနေတဲ့ဇနီးသားသမီးတွေတက်တာချောင်ချီရေးဖြစ်ပါတယ်တတိယဦးစားပေးကပြည်သူလူထုတက်တာချောင်ချီဖို့အတွက်အထောက်အကူပြုရေးဖြစ်ပြီးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုရေးဟာနောက်ဆုံးဦးစားပေးဖြစ်ပါတယ်ဒါကြောင့်စစ်တပ်လက်အောက်ခံလုပ်ငန်းတွေထဲမှာစစ်မှုထမ်းဟောင်းကိုအလုပ်ပေးကျင်တာနဲ့အရှုံးခံပြီးလုတ်ကင်တာတွေရှိပုံရတယ်လို့2015ခုထုတ် Adam Smith International အစီရင်ခံစာမှာဖော်ပြထားပါတယ
်အမြတ်ဆုံးကောင်းအောင်ရတဲ့လုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီကလက်ဝကြီးအုပ်ထားတဲ့အတွက်သူတို့နဲ့အဆက်အသွယ်ရှိတဲ့နိုင်ငံခြားကုမ္ပဏီကသာမြန်မာပြည်မှာစီးပွားရေးလုပ်နိုင်တယ်လို့ဖြစ်နေပါတယ်စစ်တပ်ရဲ့အခန်းကဏ္ဍကြီးမားတယ်လို့စစ်တပ်ပိုင်ကုမ္ပဏီတွေလည်းကြီးထွားလာကြပါတယ်ဒီစစ်တပ်ပိုင်ကုမ္ပဏီကြီးတွေနိုင်ငံတကာစံနှုန်းအတိုင်းလုပ်ကိုင်နိုင်မှုအတွက်အမေရိကန်ကုမ္ပဏီတွေကအကူအညီပေးနိုင်တယ်လို့ဝါရှင်တန်အခြေစိုက်အာဆီယံအမေရိကန်စီးပွားရေးကောင်စီဝင်တဦးကပြောဆိုကြောင်း2019 February 1ရက်နေ့ထုတ် Financial Times သတင်းစာမှာဖော်ပြပါတယ် မြန်မာစီးပွားရေးဥပိုင် limited ကိုစစ်မှုထမ်းဟောင်းနဲ့လက်ရှိစစ်မှုထမ်း3သိန်းကျော်ကပိုင်ဆိုင်ပြီး2016မှာဒေါ်လာ95သန်းအမြတ်ရရှိကြောင်းသိရှိရပါတယ
်ဒါကတော့ထုတ်ဖော်ပြောဆိုတဲ့အမြတ်စွန်းဖြစ်ပါတယ်မထုတ်ဖော်တဲ့အမြတ်စွန်းဘယ်လောက်ရှိမယ်ဆိုတာကိုခန့်မှန်းနိုင်ပါတယ်2014မှာကျောက်စိမ့်လုပ်ငန်းဝင်ငွေဒေါ်လာတန်း3000ကျော်ရှိမယ်လို့အင်္ဂလန်အခြေစိုက် Global Witness အဖွဲ့ကခန့်မှန်းပါတယ်စစ်တပ်ကုမ္ပဏီတွေဟာအငင်းစားဗိုလ်ချုပ်ကြီးတွေရဲ့မိသားစုပိုင်ကျောက်စိမ့်လုပ်ငန်းတွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်စီးပွားရေးဥပိုင် Limited ကိုစစ်ဦးစီးချုပ်ခေါင်းဆောင်တဲ့ဗိုလ်ချုပ်ကြီးတစုကအုပ်ချုပ်တာမို့တီးခြားကဘာတစ်ခုလို့ဖြစ်နေတယ်လို့ Financial Times ကဆိုပါတယ်စစ်တပ်ကုမ္ပဏီနဲ့ Crony အရင်းရှင်တွေကိုကင်တွယ်ဖို့ကိစ္စမှာအစိုးရအသစ်ဟာအတော်တတိထားနေရတယ်လို့လည်းဖော်ပြထားပါတယ်စစ်တပ်ပိုင်းကုမ္ပဏီတွေပြုပြင်ပြောင်းလဲရေးကိုအမေရိကန်ကအများကြီးကူညီနိုင်တယ်လို့ဆိုပါတယ
်။တိုင်းပြည်စီးပွားရေးကိုစစ်တပ်ကလက်ဝကြီးအုပ်အမျက်ထုတ်နေတယ်လို့ပြည်တွင်းပြည်ပမှာနားလည်ထားကြပါတယ်။ဒါကြောင့်တပ်မတော်ဟာရယူလို့မှုအ ਨੇ ဆုံးနဲ့ပိဆက်နိုင်မှုအများဆုံးအဖွဲ့အစည်းဖြစ်ကြောင်းဇန်နဝါရီလ4ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောသွားတာကိုတန်တော်ဖြစ်နေကြပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေဟာစစ်မှုထမ်းနဲ့မိခိုးသူမိသားစုကိုအခုအညီပေးနိုင်တဲ့အဆင့်မရောက်သေးဘူးလို့လည်းမြင်ကြပါတယ်။တပ်ထဲမှာစစ်ဗိုလ်နဲ့စစ်သားခွဲသားတယ်လို့စီးပွားရေးမှလည်းခွဲခြားထားတာမို့စစ်ဗိုလ်တိုက်ဆောက်စစ်သားဂျိုင်းတောက်ဆိုတဲ့စကားပေါ်ထွက်လာပုံရပါတယ်။လွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့အရေးကြီးတဲ့ဝန်ကြီးဌာန3ခုကိုစစ်ဗိုလ်ကယူထားပြီးတပ်မတော်ဟာနိုင်ငံရေးလုံခြုံရေးကကင်းလွတ်ရမယ်လို့ဘူလောင်းအပတ်စဉ်59တင်ဆက်ဆင်ပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပြန်ပါတယ်။နိုင်ငံခြားခီးစဉ်တွေမှာလည်းဗိုလ်ချုပ်မှူးကြီးကိုနိုင်ငံခေါင်းဆောင်တဦးတစ်ဖွဲ့ကြိုးစူးဧည့်ခံကြတာတွေ့ရပါတယ်။အရသာတစ်ပိုင်းအစိုးရကမှအရင်ဒဏ်ခတ်ခံရတဲ့စစ်ဗိုလ်ကြီးတွေနဲ့သူတို့ရဲ့ခရိုနီတွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းတွေဟာနိုင်ငံတကာကအသိအမှတ်ပြုတဲ့အဆင့်ကိုရောက်ရှိနေပြီဖြစ်ပုံရပါတယ်ခင်ဗျာ။
ဥဟခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အီဒီယန်အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီတွင်ပါအင်္ဂလိပ်မြန်ကန်ဆိုင်ကန်တာမှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့အီဒီယန်အတုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
Kick off.
ကိုတင်ပြပြီးမှဖြစ်ပါတယ်။ဆာလုံပေါင်းက KICK kick ကခံလိုက်တာ OFF off ကအဝေးကိုညွှန်တဲ့ whip preposition ဖြစ်ပြီးစကူခုရဲ့တရက်ဒီဘက်ကတော့အဝေးကိုခံလိုက်တာဖြစ်ပါတယ်။ဒီအုံကိုဘောလုံးပြိုင်ပွဲတွေမှာပွဲကိုမစတင်မီခေါင်းပန်းလှန်လို့နိုင်တဲ့အသင်းဘက်ကနေဘောလုံးကိုကန့်ခွင့်ရပြီးဘောလုံးပွဲကိုစတင်လိုက်တဲ့အလေကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်ဒီအုံရဲ့ idiom အဓိပ္ပာယ်ကပွဲကိုစတင်ကျင်းပလိုက်တာဖြစ်ပါတယ်။ဘောလုံးပွဲတွေအခမ်းအနားတွေစီဝေးပွဲညီလာခံတွေစသဖြင့်စဖွင့်တဲ့အချိန်ကိုရည်ညွှန်းတာဖြစ်ပါတယ်။ဒီအုံကိုမလ9ရက်နေ့ကတရုတ်ကွန်မြူနစ်ပါတီညီလာခံစတင်ကျင်းပလိုက်တာနဲ့ပတ်သက်လို့တရုတ်သမ္မတရှီဂျင်းပင်ရာထူးသက်တမ်းကန့်သတ်ချက်ကိုဖွဲ့စည်းပုံကနေပယ်ဖျက်ပေးဖို့အပါအဝင်ဝေဖန်မှုတွေခံနေရတဲ့အတွက်ကြောင့်တရုတ်ကွန်မြူနစ်ပါတီကအနောက်နိုင်ငံတွေအပေါ်ပြစ်တင်မှုနဲ့လွှတ်တော်ကိုစတင်လိုက်တယ်ဆိုပြီးသတင်းစာတွေမှာ China kicks off parliament season with attack on the west လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Independence Day celebrations kicked off with a huge military parade
လူလိုက်ရင်းဒီထိမှပွဲကိုအင်အားကြီးမားလာတဲ့စီးပြအခမ်းအနားနဲ့စတင်လိုက်တယ်လို့ဒီပေရပါတယ်ဥမာဦးနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The Independence Day celebrations kicked off with a huge military parade
ခုဆက်လက်တင်ပြပေးမှာကတော့
double down
ဖြစ်ပါတယ်စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစကူခွင့်ရဲ့လုံခေါက်ဒီပေကအောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့black jack လို့ခေါ်တဲ့22ပေါက်ဖဲကစားနည်းကဖြစ်ပါတယ်ကိုကိုလက်ထဲမှာဖဲအခြေအနေကကောင်းနေတယ်နောက်ထပ်ဒိုင်းစီကဖဲတစ်ချက်ပဲယူမယ်ဆိုရင်ကနဦးလောင်းကြီးကိုနှစ်ဆလောင်းခွင့်ရှိတဲ့စီးမင်းကို double down လို့ခေါ်တာဖြစ်ပါတယ် idiom ဆိုတဲ့တော့ဒီဘက်ကတော့ ကိုလှုပ်ချင်တာကိုစန္ဒကိုရဲ့ဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးအလျှော့မပေးဘဲနေတာဆတဲ့တဘိုးကြိုးစားတာမဖြစ်ဖြစ်အောင်လှုပ်ဖို့တန်ဋိဌာန်ခိုင်းမာတာကိုဆလိုတာဖြစ်ပါတယ်။ဒီတော့သမ္မတဒေါ်နယ်ထရမ့်ကမကြသေးမီကပြည်ပကံဒီအမေရိကန်ကိုတင်သွင်းတဲ့တာမဏိနဲ့အလူမီနီယံကုန်ပစ္စည်းတွေပေါ်အခွန်ကောက်ခံမယ်လို့ကြေညာခဲ့တဲ့အတွက်ကမ္ဘာကုန်သွယ်လောကမှာရဲ့ရိုက်သွားပြီးဝေဖန်မှုတွေထွက်ခဲ့ရမှာသမ္မတထရမ့်ကသူ့ရဲ့ဆုံးဖြတ်ချက်တိုင်းအခိုင်အမာရပ်တည်မယ်အလျှော့မပေးဘူးဘယ်သူဘာပြောပြောဆိုတဲ့အတွက်ကြောင့် The Hill စာဆောင်က Trump double down on tariffs လို့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နှစ်ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Our company is doubling down on efforts to increase salesof solar panels.
ညောင်ချီတုံးဆိုလာပြားတွေအယောင်တွောင်းတို့ကျွန်တော်တို့ကော်မတီကစားတဲ့တဘူစူးစားနေတယ်လို့ဒေဗေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Our company is doubling down on efforts to increase sales of solar panels.
ခုနောက်ဆုံးတင်ပြပေးမှာကတော့
An olive branch.
ဖြစ်ပါတယ်။ဆာလုံးပေါင်းက ANN တခု OLIVEBRANCH olive branch ကတန်လွင်ပင်ရဲ့အခက်ဖြစ်ပြီးစကစုမှုရဲ့တရားအသေးပဲကတော့တန်လွင်ပင်ရဲ့အခက်တစ်ခက်ဖြစ်ပါတယ်ဒီသုံးကို OFFER offer ဒါမှမဟုတ် HOLD OUT hold out ဆိုတဲ့ကန်လာနေလို့ဒီပေးရတဲ့ကရိယာ verb နဲ့တွဲသုံးတဲ့အတွက်ကြောင့် offer an olive branch ဒါမှမဟုတ် hold out an olive branch လို့သုံးလို့ရှိပါတယ် olive တန်လွင်ပင်ရဲ့အခက်ကို shake greek ခေတ္တကမင်္ဂလာဆောင်တွေမှာတန်လွင်ခက်နဲ့လှုပ်တဲ့တရဖူကိုခေါင်းပေါ်မှာသူတို့သမီးကစောင်းနေရှိသလိုအိုလံပစ်အားကစားပွဲတော်မှာအနိုင်ရရှိသူတွေကိုလည်းစုချီးမြှင့်တဲ့အခါမှာ olive branch တန်လွင်ခက်နဲ့လှုပ်ထားတဲ့တရဖူကိုချီးမြှင့်လေရှိတာဖြစ်ပါတယ်ဒီသုံးကိုရောမ Empire ခေတ်မှာတော့ညင်ချိုင်းကြီးကန်းနာနဲ့တင်ဂေတအဖြစ်သုံးလာခဲ့ပါတယ်ဂျိုးပြူတကောင်ကတန်လွင်ခက်ကိုနှုတ်မှာခြိထားတဲ့တင်ဂေတကတော့ရှေးဦးခရီးယန်ယဉ်ကျေးမှုအမှုပညာကဆင်းသက်လာပြီးဆရှိရာစုမှာတော့ဗြိတိနဲ့အမေရိကန်တို့မှာဒီအသုံးကိုငင်းချမ်းရေးသင်္ကေတဖြစ်သုံးလာတာဖြစ်ပါတယ်။ဒါကြောင့် an olive branch idiom အဓိပ္ပာယ်ကငင်းချမ်းရေးကမ်းလှမ်းတာကိုဆုလိုတာဖြစ်ပါတယ်။နေ့စဉ်ဘဝမှာတော့တူးနဲ့တူးချစ်ချင်ရင်းနှီးမှုသဘောတူညီမှုပြန်လည်ချီးအေးမှုရင်ကြားစေမှုအာဂါဒတွေကိုတင်ပေါင်းချေမှုစသဖြင့်တို့ကိုပြသရမှာရည်ညွှန်းတာဖြစ်ပါတယ်။ဒီအသုံးကိုမကြသည့်မိကတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့မြောက်ပိုင်းကိုသွားရောက်ခဲ့ပြီးကောင်းဆောင်ကင်ဂျန်အန်နဲ့တွေ့ဆုံခဲ့ရမှာမြောက်ပိုင်းကရန်ပက်အမေရိကန်နဲ့ဆွေးနွေးလိုတယ်လို့ကန်လန်ခဲ့တဲ့အပေါ်သမ္မတထရမ့်ကဒီနဲ့တုံ့ပြန်ခဲ့တဲ့အတွက်ကြောင့်သတင်းမီဒီယာတွေက Trump's response to North Korea's apparent olive branch we will see what happens ဆိုပြီးမြောက်ကိုရီးယားရဲ့ကြေအေးဖို့လို့ရှုမြင်ရတဲ့ကန်လန်ချက်ကိုသမ္မတထရမ့်ကစောင့်ကြည့်ရတာဘောလို့တုံ့ပြန်ခဲ့တယ်လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
After their argument, David was the first to hold out an olive branch to his colleague.
စကားများပြီးတဲ့နောက်မှာ David ကသူ့လူဖော်ကိုင်းဘက်ကိုပထမဦးဆုံးပဲကြေအေးတဲ့စကားကိုပြောခဲ့တယ်လို့ David ရပါတယ်။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ After their argument, David was the first to hold out an olive branch to his colleague.
ကို English American side American don't exercise မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick off double down and olive branch
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American style idiom အသုံး English သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးကိန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်ဆွေးနွေးပွဲကျင်းပစီစဉ်သူကကိုအောင်လွင်ဖြစ်ပါတယ်နားဆင်ကြည့်ကြရအောင်ပ
ါမင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့လွတ်တော်မှာပြင်ဆင်မှုကြိုးပမ်းနေတဲ့ငင်းစုစီဥပဒေအတွက်ကြောင့်အကျိုးအပြစ်ဘာတွေရှိလာမလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်လွတ်တော်ထဲမှာရောလွတ်တော်ပြင်ပမှာပါကန့်ကွက်မှုတွေရှိရကြမှာပဲငင်းညာစွာစုဝေးခြင်းနဲ့စီတန်းလက်လက်ရင်းဆိုင်ရာဥပဒေပြင်ဆင်ချက်ကိုအမျိုးသားလွတ်တော်ကဒီတစ်ပတ်ထဲမှာပဲတည်ပြုလိုက်ပါတယ်ဆန္ဒပြတဲ့နေရာမှာကုန်ကြမ်းစည်းနဲ့ကြားခံမဲ့သူရဲ့အချက်လက်ကိုတင်ပြဖို့ဆန္ဒပြဖို့ဖြားအောင်သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်ထိပြည်ပြည်ကိုစတဲ့ပြဋ္ဌာန်းချက်အတိတ်ချုပ်ထပ်မံဖြစ်ဆွထားတဲ့ပြင်ဆင်ချက်ကြောင့်ဒီမိုကရေစီလွတ်လပ်ခွင့်တွေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးပေးမဲ့ပုံကိုယ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းနောက်လူ့ကိုယ်ရေးပညာပေးလုပ်ငန်းတွေလုပ်နေတဲ့ညီမြချင်းမြန်မာဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစကြင်ပါတယ်အရင်ဆုံးကတော့ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်နှစ်ဦးရဲ့ရေဝီယာတုံးသက်ချက်တချို့ကိုကျွန်တော်ကြားကြင်ပါတယ်ခင်ဗျာဆိုတော့အခုဒီပြင်ဆင်ချက်မှာတော့ဒီဆန္ဒပြပွဲတွေမှာပူအောင်ပါဝင်အောင်မတမာတဲ့နည်းနဲ့သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်အောင်အများပြည်သူအနေနဲ့ကိုကျင်တရားနဲ့အညီဆန္ဒထုတ်ဖော်နိုင်အောင်ရည်ရွယ်လို့ဆိုပေမဲ့လည်းလက်တွေ့မှာဒါအကျိုးနဲ့အဖြစ်ကဘယ်ဟာများပုံများနိုင်မလဲဆရာဦးပေသန်းတုံးသက်ချက်အရင်ကြားကြင်ပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပေါ့နော်ကျွန်တော်ပထမဆုံးညီအစ်ကိုပြောလို့ဘယ်လိုလဲတော့ဒါကကျွန်တော်ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၅၃လေးပုံမှန်ကွဲခောက်ခွေရနေပြီးတော့မြစ်ကြားခံလာတဲ့ဥပဒေဖြစ်ပါတယ်ဒီဥပဒေကိုဟိုကျွန်တော်ဒီကံကျိုးဆိုတဲ့ထက်မှာ2017ခုကျွန်တော်တို့တော့ဥပဒေအမှတ်15နဲ့ဆက်တင်ပြီးတော့ပြဋ္ဌာန်းပေးခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာအရင်ကလိုဆန္ဒပြတာတွေကိုကြောက်စရာမလိုတော့ဘဲနဲ့လူလလဆန္ဒဖော်ထုတ်လာနိုင်တာအင်္ဂါနဲ့တုံတက်မှာဖြစ်ပါတယ်သူတို့ရှိတာပေါ့လေနာမည်ကြီးတဲ့ညီစုစီပုံမဆက်ချစ်လို့အမိမရပဲဆန္ဒဖို့ထုတ်ဖို့ရင်တောင်းတာတနည်းဝေးတာ3000ချက်ခံရမယ်ဆိုပြီးတော့အဲ့အဲ့ဒါနေလည်းပဲဒီတို့ကိုဒုက္ခရောက်ခဲ့ကြပါတယ်အဲ့အစိုးရလက်ထက်မှာပဲ2014ခုပြောင်းလို့တော့အမှ16ပြတ်ထားပြီးတော့ခွင့်ပြုမယ့်ဆိုတဲ့စကားရကိုခွင့်ပြုချက်လို့တင်ဆင်ခဲ့ပါတယ်ပုံမှန်ငါးမှာမြင့်ပေခြင်းဆိုတဲ့အပိုက်ကိုဖြုတ်ပြီးတော့ခွင့်ပြုချက်ထုတ်ပေးရမယ်လို့တင်ဆင်ခဲ့တယ်ဆိုလိုတာကတော့ခွင့်ပြုမင်းကိုတောင်းစီရာတောင်းမလို့ဘူးဆန္ဒပေါ်တို့မှာကိုအကြောင်းကြားတယ်ဆိုရင်အာဏာပိုင်တွေကမြင့်ပယ်လို့မရဘူးခွင့်ပြုချက်ပေးကိုပေးရမယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်ထောင်နာတွေကိုလည်းချော့ပေါ်ခဲ့ပါတယ်အဲဒီရေဆွဲတင်လက်ထက်ကိုရောက်လာတဲ့အခါမှာ2016ခုပြောင်းလို့တော့ဥပဒေအမှတ်30ရှိနေပြီးငင်းစုစီဥပဒေကိုအစ်စ်ပြန်ရွေးဆွဲခဲ့ပါတယ်အဲဒီမှာလည်းကျွန်တော်အခန်း3ခေါင်းစီမှာခွင့်ပြုချက်ချောက်ထားရမယ်ဆိုတဲ့အစအပြီးပေးတင်ပြရမယ်လို့အစထုတ်ခဲ့ပါတယ်ညာရဲ့ကြိုတင်တင်ပြရမှာ28နာရီကြိုတင်ဒီတော့ဖြေလျှော့ပေးခဲ့ပါတယ်ဆိုတော့ဒါကတော့ဒီအာနာ60ခုနှစ်အာနာသိမ်းပြီးတဲ့ကကျွန်တော်တို့ဆန္ဒပေါ်ထုတ်ပွားကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တဲ့အစိုးရများကဆန္ဒပြနိုင်တယ်ဆိုတော့အခွင့်အရေးဒီမိုကရေစီအစဉ်အလာတစ်ခုကိုတိစောက်ပေးခဲ့တယ်ဆိုတာတာမညအပြောင်းလဲမဟုတ်ပါဘူးနောက်ပိုင်းမှာရေကောက်ပွင့်နဲ့တက်လာတဲ့ပြည်ခံကျိုးအစိုးရတစ်ခုမဟုတ်ဘူးနောက်ဒီအစဉ်အလာတစ်ခုကိုနောက်ပိုင်းမှာရေကောက်ပွင့်နဲ့တက်လာတဲ့ပြည်ခံကျိုးအစိုးရအနေနဲ့အစိုးရထွတ်တော်များကလည်းဒီဆန္ဒပေါ်ထုတ်မှုတွေကိုအခက်အခဲမရှိအောင်ဥပဒေကိုဖြေချော့ပေးခဲ့ပါတယ်အားပေးခဲ့ပါတယ်ဒါကြောင့်ရင်းစုစီဥပဒေကပြည်သူတွေနဲ့ယင်မာလာပြီးအသားကျလာပြီးဥပဒေနဲ့အညီလုတ်တက်ကင်ကဖြစ်လာပြီးလို့ဖြစ်လာလို့ဆန္ဒပေါ်ထုတ်မှုတွေလည်းဘာမှပြဿနာမရှိပဲငင်းငင်းချမ်းချမ်းပြည်စည်းသွားတာကြပါတယ်အရေးယူအပြစ်ပေးတာတွေလည်းညှော့နှဲလာပါတယ်ပြည်သူတွေကလည်းဆန္ဒပေါ်ထုတ်မှုတွေရဲ့အတင်နဲ့အမှားအမှန်ကိုခွဲခြားစိတ်ကြတည်မြင်လာနိုင်ပြီးတော့အရေးရှိနေပိုင်ဆိုင်လာကြပြီးဖြစ်လို့ဒါတကယ်တော့ကောင်းသားလက္ခဏာတွေဖြစ်ပါတယ်အပြင်ကူးပြောင်းတာဒီမိုကရေစီနိုင်ငံမှာပထမဒီလိုပဲအိုးနင်းခွင်နင်းကကြိုးကောက်ွယ်မမှားရတာနေပြီးတော့အခြေပြည်တည်ငြိမ်ရေးကြလာတာဖြစ်ပါတယ်ဒီလိုအခြေအနေကောင်းတွေကိုရောက်ပြီးမှအခုလိုညှိစုစီဥပဒေကိုတင်းကြဖို့စ조사လာခြင်းဟာဆန္ဒထုတ်ဖို့မဲ့လူတွေကိုစိုးရိမ်စိတ်တွေပေါ်လာအောင်မလို့ရင်မလို့တလို့အကြောင်းပြပြီးတော့ ကောင်တဲ့ကိုဆွဲသွင်းနိုင်အောင်လုပ်တယ်လို့ပြည်သူတွေကခံစားလာရပြီဆိုရင်တော့ဒီမိုကရေစီကနောက်ပြန်အကျိုးတက်ရောက်သွားနိုင်တယ်လို့မြင်ပါတယ်ဒီလူတွေရဲ့ဆိုးကျိုးတွေကနောက်ပိုင်းမှာကျွန်တော်တို့ပြည်သူတွေအများကြီးခံစားလာရမှာလို့မြင်ပါတယ်ကြာနော
်ဟုတ်ကဲ့ဆရာဦးဖေဆန်ကျေးဇူးပါဆိုတော့အခုပြောမယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းလျှော့လာတဲ့ဥပဒေကအခုမှဟိုတစ်ခေါက်ပြန်တင်းတော့နောက်ပြန်ဆွဲတယ်ဆိုတော့သဘောမျိုးဖြစ်နေပါတယ်ဆိုတော့ကိုအောင်မျိုးမင်းရဲ့သဘောထားကမြအခုဒီအခုပြင်မို့ကျိုးစားနေတဲ့ကိစ္စလက်တွေ့မှာအကျိုးနဲ့အဖြစ်ဘယ်ဘက်ကပုံများမယ်လို့ယူဆလဲ
ကျွန်တော်ညီညာသာစီဝေးခြင်းနဲ့ညီညာသာစီတန်းနေတဲ့ခြေကိုဖွဲ့စည်းပုံအခြေခံဥတီမာတွေကလည်းအတိလင်းဖော်ပြထားပါတယ်။ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ဥတီတွေကကျွန်တော်တို့ကတကယ့်ကိုအခြေခံလွတ်လပ်မှုနဲ့အခြေခံလူခွင့်ကြီးတက်ကြဖန်တီးပေးပါဒါတွေကိုလှုပ်ဆောင်ပေးပါလို့အစဉ်ဆက်တောင်းဆိုပါတယ်။အမှန်ဆိုရင်ကျွန်တော်တို့ရင်တော့ခွင့်ပြုချက်တွေခွင့်ပြုမိန့်တွေဒါတွေကကျွန်တော်တို့ယူစရာမလိုဘူးလို့တောင်ကျွန်တော်တို့ပြောပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်တော့အတိသေးယုံနဲ့ကျွန်တော်တို့လိုအပ်တဲ့ကျေးဌာနတွေတာဝန်ရှိတဲ့သူတွေကထုတ်ပေးပြီးတော့ညီညွတ်သာစီတန်းလက်လေသူတွေရဲ့အခွင့်အရေးကိုမထိခိုက်အောင်သူတို့ပေါ်မှာအန္တရာယ်မရှိအောင်ကာကွယ်ပေးတဲ့ပုံစံမျိုးပဲဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကတော့ခုနလိုမျိုးကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်ပူဇော်စိတ်တွေတင်ရမယ်လို့နောက်တစ်ခါမှဒီလိုမျိုးလှုပ်ဆောင်တဲ့နေရာမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင့်တာယာရေးသို့မဟုတ်ပြည်သူတို့ရဲ့ကိုကျင့်တရားအကျိုးကကြံထမ်းထားတဲ့ဥပဒေများနဲ့မဆန့်ကျင်လို့ဆိုရစကလုံးမျိုးကြီးထက်ထည့်ခြင်းကကျွန်တော်တိတ်ပြီးတော့လားလာမကောင်းပါဘူးခင်ဗျ။တစ်ဖက်မှာလည်းကျွန်တော်တို့ကဒီအစိုးရရဲ့အချက်အလက်လေးကိုကျွန်တော်တို့သဘောပေါက်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးအခုနောက်ပိုင်းမှာဒီလိုမျိုးစစ်ပွေးလက်လေစစ်တမ်းလက်လေပြီးတော့လှုပ်ဆောင်တဲ့အချိန်မှာနောက်ကိုရနေပြည်သူမြောက်ပွေမှုကြီးရှိတယ်။နောက်ကတချို့သူတွေကငွေကြီးပေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့အရေးဟိုစေခိုင်းတဲ့ကိစ္စတွေရှိတယ်။မလိုလားအပ်တဲ့အစိုးရပေါ်မှာအချက်ကိုက်မှုတွေနောက်တစ်ခါဘေးကျန်တဲ့ချက်ဖြစ်အောင်လုပ်ဆောင်နေဆိုစိုးရိမ်ချက်ကြီးကြောင့်ဒီလိုပေါ်လာတယ်ဆိုတာကိုကျွန်တော်တို့ခံမှန်းမိပါတယ်။ဒါပေမဲ့ပြဿနာကပါလဲဆိုလို့ရှိရင်ကျွန်တော်တို့လက်ဆော်စီတန်းလက်လေစုဝေးခွင့်ကနိုင်ငံသားတိုင်းရဲ့အခြေခံအခွင့်အရေးဖြစ်တယ်။ခုနလိုမျိုးလူတစုလုံးမဟုတ်အဖွဲ့တစ်ဖွဲ့ရဲ့လုပ်ဆောင်မှုကိုကြောက်လန့်ပြီးတော့နိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးတစ်ခုကိုထိပါတာပိတ်ပင်တာအနောက်ရှက်ဖြစ်စီတဲ့အမိတ်မျိုးတော့မဖြစ်စင်ပါဘူး။ဒါမျိုးဖြစ်သွားပြီဆိုရင်ကျွန်တော်နိုင်ငံသားရဲ့အခြေခံအခွင့်အရေးကိုထိခိုက်တာဒီမကဘဲနဲ့ဒီမိုကရေစီလမ်းကြောင်းနဲ့လူ့အခွင့်အရေးကိုတွားနေပါပြီဆိုပြီးကဘာကနေစောင့်ကြည့်နေတဲ့နေရာမျိုးမှာဒါတွေကထောက်ပြစရာတွေပုံမူပြီးတော့ဝေဖန်ထောက်ရှုစရာတွေဖြစ်လာတယ်။ဒီသူလူတို့ကိုယ်တိုင်ကလည်းငါတို့တင်ထားတဲ့အစိုးရကိုယ်တိုင်ကငါတို့ရဲ့အခြေခံအခွင့်အရေးတွေကိုပြန်လဲပြီးတော့ထိခိုက်အောင်လှုပ်ဆောင်နေပါလားဆိုတော့အတွင်းမျိုးဝင်သွားရင်ရှေ့ဆက်သွားပြီးတော့ဒီသူနဲ့အစိုးရကြားမှာအယုံကြည်ကင်းမဲ့မှုတွေဖြစ်လာမယ်။တစ်ခုနဲ့တစ်ခုအပြန်အလှန်ပုတ်တိုက်မှုတွေဖြစ်သွားနိုင်တာဒါကအကျိုးဆက်တွေအများကြီးဖြစ်လာနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကောမြမင်းကျေးဇူးပါဆိုတော့ဒီခုဥပဒေပြင်ဆင်ချက်ကတော့ဒီအမျိုးသားလွတ်တော်ကအတည်ပြုလိုက်တဲ့အတွက်အခုတော့ပြည်သူလွတ်တော်ထဲမှာရောက်နေပါပြီဆိုတော့ပြည်သူလွတ်တော်ထဲမှာလည်းအခြေတင်ပြောဆိုင်နေကျွန်တော်တို့ကြားနေရပါတယ်အခုဒီဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဒီလွတ်တော်ထဲမှာလူများစုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကသဘောထားကိုသိနိုင်မှုလဲကျွန်တော်တို့ဒီပြည်သူလွတ်တော်ဥပဒေရန်ကော်မတီဦးနေမျိုးထွန်းကိုကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဖိတ်ခေါ်ပါတယ်ဒါမှမဟုတ်သူကအချိန်ခက်ခဲကြောင့်တိုက်ရိုက်ဆွေးနွေးမှုမဖြစ်နိုင်လို့ဆိုပြီးတော့ဟိုအစီအစဉ်မတိုင်ခင်မှာပဲကျွန်တော်ကြိုပြီးမေးထားတာတချို့ရှိပါတယ်ခင်ဗျာ
အဲဒီဘက်ကကျွန်တော်တို့မြို့သားလွတ်တော်မှာဆိုရင်ဒါကိုယ်လည်းတရားတော်တော်များများဆိုရည်ပြီးတော့ကျွန်တော်တို့တင်တယ်ပေါ့နော်။ကျွန်တော်တို့ကတော့ဒီပုံမှာဒီစစ်တပ်တွေနဲ့ဒီပြုပေးလိုက်တယ်ပေါ့နော်။ဒီပြုပြီးတော့ကျွန်တော်တို့ရည်ရောက်လာတော့ကျွန်တော်တို့ကမင်းရတင်တယ်ဆိုတာကကျွန်တော်တို့ဟိုအစီအစဉ်သာတင်တာပါဗျ။လွတ်တော်မှာပေါ့နော်။ကျွန်တော်တို့ဟိုဒီတိုင်းကိုမြို့သားလွတ်တော်တိုင်းနဲ့မဟုတ်ဘူးနော်။ကျွန်တော်တို့ပြည်ကြောင်းနဲ့ထားတာတည်းရှိပါတယ်။ဟိုဒီနေရာမှာပေါ့ဗျာသူတို့ကျွန်တော်တို့သဘောထားဟိုကျွန်တော်တို့စီစဉ်စားထဲမှာလည်းကျွန်တော်တို့ဒီအချက်တွေပါပါတယ်ဗျ။ပါတယ်ဆိုတာကဟိုဘာပဲပြောခုလက်ရှိကဘောစုံအခြေခံဥပဒေပုံမှန်354မှာရှိတယ်ပေါ့နော်ကျွန်တော်တို့က354နဲ့ကန့်ညီအောင်တစ်ချက်ပေါ့ဗျာကန့်ညီအောင်ပြင်လိုက်တဲ့တစ်ချက်ရယ်အဲနောက်တစ်ခုကလည်းအခုကဖြစ်နေတဲ့အဲသနာကျမှုအများစုကလည်းပေါ့နော်ကျွန်တော်တို့ကနှစ်ပတ်ဟိုသိရှိရတာလောက်ဒီကကိုယ်လေးငယ်လေးသိတာတွေရှိပါတယ်ဟိုနောက်ကိုရရပြီးတော့ကျွန်တော်တို့ဟိုနိုင်ငံရေးစုပေါင်းပေါ့နော်ဟိုဝေးကြီးသိရှိကနသုံးချပြီးတော့ဆောင်ရွက်တဲ့ကိစ္စတွေရှိပါတယ်ဗျာကျွန်တော်တို့ပြင်တဲ့အပိုင်းလေးကတော့ဟိုပြောရအောင်အဲ့လောက်ပါပဲအဲလူကြီးကတော့ကျန်တာကတော့ကျွန်တော်တို့ကဒီအဲဒီကျွန်တော်တို့ကကြက်တာတဲ့နေရာမှာကျွန်တော်တို့အကုန်လုံးကိုလည်းပြင်တာမဟုတ်လေလက်ရှိကဥပဒေတိုင်းပဲကျွန်တော်တို့ဆောင်ရွက်လို့ရပါတော့ဗျာ
ဟုတ်ကဲ့ဟိုတခုရှိတာဆရာရဲ့ဒီဥပဒေကရှိတော်မရှိသင့်ဘူးဆိုပြီးတချို့ကပြင်မှုတော်တိုက်တွန်းနေတဲ့ဥပဒေကိုအခုကပိုတင်းကျတဲ့သဘောမျိုးဖြစ်သွားတော့လူတွေကဒါကိုသဘောမကျကြဘူးနောက်တစ်ခုကလည်းအခုကျွန်တော်တို့ဒီဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့ကြော်ညာလိုက်တော့ မှတ်ချက်ပေးကြတဲ့လူတွေရှိပါတယ်။ဒါဒီ NLD အစိုးရလက်ထက်ကျမှဟိုဒီလိုတင်းကျတဲ့ဥပဒေဖြစ်လာတာဘာဖြစ်လို့လဲဆိုပြီးတော့ဆိုတော့အခုဒီဥပဒေကိုအခုလိုပြင်ဆင်လိုက်ခြင်းအပြင်ဒီ NLD အစိုးရရဲ့ပုံရိပ်ကူတော့ထိခိုက်မလာနိုင်ဘူးလားဆရာ။ဒါတွေရောဆရာတို့တက်မစင်စားကြဘူးလား။
ကျွန်တော်တို့စဉ်းစားပါတယ်စဉ်းစားတယ်ဆိုတာကတော့ကျွန်တော်တို့ party ဘိုင်းအနေနဲ့ကိုယ်စားလှယ်ပိုင်းတော့အခုကတော့ကျွန်တော်တို့ကလေအစီအစဉ်ကတင်တဲ့အပိုင်းကတော့ကျွန်တော်တို့ဥပဒေကြမ်းအနေနဲ့ပေါ့တင်တာပေါ့နော်ကိုယ်စားရီကလည်းပြန်လဲဆွေးနွေးပြီးတော့ပြည်ရင်တောင်းလဲလာတဲ့ပုံစံမျိုးလဲရှိကောင်းရှိနေတာပေါ့ဗျာဒါကိုယ်စားရီကအခွင့်အရေးရှိပါတယ်နော်ဒါပဲကိုယ်စားရီတဲ့နေရာကိုယ်စားရီရဲ့အယူဆတွေကလည်းဒါမရှိနေနဲ့မရှိတင်ဘူးဆိုပြီးတော့လဲကျွန်တော်တို့ဆက်လာမယ်ကိုယ်စားရီကလည်းရှိနေပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ကပြောချင်တာကတော့ဟိုဒါလည်းကိုယ်လည်းဟိုသိပါတယ်တောက်ကြမီဒီယာလေကျွန်တော်တို့တို့မီဒီယာလည်းဘာဖြစ်ပြမန်ဒီယာဘက်ကနေအခုလိုလည်းရတဲ့မီဒီယာတွေကဟိုစနားပြမှုဆိုတာလည်းအဲကျွန်တော်တို့ဟိုဒီ analysis တွေတောက်ချောက်ပေါ့အဲ့ဒါဟိုကလုတ်လာတာပါစနားကြရတဲ့ဆက်ရက်တွေဆိုတာလည်းအခုဒီနေရာမှာကကျွန်တော်တို့ကလူတိုင်းကိုခွင့်ရလေကျွန်တော်တို့ကဟိုမဆုံးဆုံးတဲ့နေရာမှာကျွန်တော်တို့အားလုံးပိတ်တင်ဖို့ဟိုစနားပြမှုဒီဥတွေကိုဒီမရှိအားလုံးပြန်ရတယ်ကိုမရှိတင်ဘူးဆိုတာကိုကိုကျွန်တော်တို့ကဒီဆက်ပြီးတော့ပုံပုံချက်တဲ့ပုံကမဟုတ်ပါဘူး။အဓိကကျွန်တော်နိုင်ငံမှာကဒီနေ့နိုင်ငံရဲ့ဒီမိုကရေစီနဲ့မတူတဲ့စနစ်ကလေးတွေရှိပါတယ်ဗျ။အာရှိပါတယ်။အခုတော့ဟိုဒီပစ်ဆိုနီယာမှာပါဖြစ်တဲ့ကွန်ဒီတီရဲ့ကနေပြီးတော့ကျွန်တော်ကဒီမဖြစ်မဖြစ်ဒီဆန္ဒပြတဲ့လူတွေလည်းဒီလူတွေပဲ။အဲနောက်ကွယ်တဲ့ကိန်းထားတဲ့ဒီလူတွေပဲပေါ့နော်။အဲဆိုနိုင်ငံရေးချင်းချင်းကအာကျွန်တော်တို့ကဒီအစိုးရဒီရဲ့ပုံမှာဘုံတော့တက်တက်အဖြတ်မှောက်ဆိုတဲ့ပုံစံမျိုးတွေရှိပါတယ်။အခုကတော့သူ့အတူဟိုပျောကကင်းကင်းနဲ့ကိုယ်ဆန္ဒထုတ်ပေါ်တဲ့လူတယောက်ကတော့သူကတော့မြို့အများကြီးမျိုးစုံကြလို့ရပါတယ်။ကိုယ်ဒီဆန္ဒထုတ်ပေါ်တဲ့လူတွေပေါ်မှာနောက်ကနေပြီးတော့ငွေကြီးနဲ့လုံနေတဲ့စုဖွဲ့တွေတော့ကတော့ project မှာတိုင်မှာပေါ့။ဆန္ဒပြတဲ့လူတွေကတော့ဒီတိုင်းပါပဲ။လွတ်လပ်ကြလို့ရပါတယ်
။ Okay ဒါပေမဲ့အဲ့ဒါမှလည်းတချို့ကထောက်ပြကြတာရှိတာအဲ့လိုပေါ်နေနောက်ကနေဟိုလှုပ်ဆော်တဲ့လူတွေမတမာတဲ့နင်းနဲ့ဆန္ဒပြဖို့ကြိုးစားတဲ့ကိစ္စတွေကိုဒါတွေကတားဆီးဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းတခြားတီဆဲဥပဒေနဲ့လည်းဒီကိစ္စမျိုးတွေကိုကင်တွယ်လို့ရတယ်ဆိုပြီးတော့ထောက်ပြရတယ်လည်းရှိတယ်။ဆိုတော့အဲ့လိုတခြားတီဆဲဥပဒေနဲ့ရောဟိုကင်တွယ်လို့မဖြစ်နိုင်ဘူးလား
။တခြားတီဆဲဥပဒေနဲ့ကင်တွယ်လို့မဖြစ်နိုင်ဘူးလားဆိုတာကတော့ကျွန်တော်တို့ကဒီဆန္ဒပြမှုနဲ့ဆက်နွယ်ပြီးထောက်ပြတဲ့ကိစ္စရဲ့ကတော့တော့တည်တဲ့ဥပဒေအစိတ်တိကျကြီးတိပပမရှိတာပါဘူးဗျာ။ဆန္ဒပြမှုကိုထောက်ပံ့တဲ့လူတွေကိုကျွန်တော်တို့ကဒီလိုဆောင်ရွက်ဖို့ဆိုတာကတော့လေ။နောက်တစ်ခုကလည်းကျွန်တော်တို့ပြင်နေဆိုတဲ့နေရာမှာလည်းခုနပြောသလိုပေါ့ဗျာ။အခုကျွန်တော်တို့က27ပြည်လုံး MP ကိုငင်းငယ်ဆောင်ရွက်နေတဲ့မြို့သားညီညာစီသွားနေတယ်။အခုကိစ္စငင်းငယ်နဲ့လည်းချိတက်တယ်။ကျွန်တော်ကလူဒီမျိုးသားဒီမျိုးစီခွဲချုပ်ပါတီနဲ့ခွဲချုပ်ပါတီနေတဲ့ကတော့ငင်းငယ်ခွင့်ရကိုကျွန်တော်တို့သိချုပ်ပြီးသွားတာပါဗျာ။ဟိုဒါကတော့တချင်းမဖြစ်တဲ့နဲ့မဖြစ်တဲ့တိုင်းမရှိတဲ့အချိန်မှာတော့ကျွန်တော်တို့ကမရှိဘူးကျွန်တော်တို့ဆောင်ရရမှာ။ကျွန်တော်နုနယ်တဲ့ကာလာလေးတွေမှာတော့ဒီလိုမျိုးလေးသင်းသင်းသေးသေးနဲ့ပုံစံမျိုးတော့ကျွန်တော်တို့ကတော့ကျွန်တော်ကိုယ်တည်းကျွန်တော်တယောက်မြင်ပါဗျာ။ဟိုကျွန်တော်တို့ကကျွန်တော်နေနေတော့ရှိပြနေတယ်လို့ကျွန်တော်ထင်ပါတယ်ပေါ့။
ဟုတ်ကဲ့ဒါတော့ဒီဥပဒေပြင်ဆင်ရေးအာဏာရပါတီဘက်ကစဉ်းစားချက်တချို့ကိုသိနိုင်ဖို့ပြည်သူ့လွတ်တော်ဥပဒေရန်ကော်မတီကဦးနေမျိုးထွန်းကိုမေးထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာဆရာဥပဒေသားကိုမေးချင်ပါတယ်ဟိုလက်ရှိတည်ဆဲဥပဒေနဲ့မလုံလောက်လို့ငိမ့်စုစီဥပဒေမှာပို့ပြီးတော့တိတိကျကျဖြစ်အောင်ပြင်ရတယ်လို့သူကဆိုပါတယ်ဆိုတော့မတမာတဲ့ရည်ရွယ်ချက်ရှိတဲ့သူတွေကိုဟန်တာဖို့ပဲဖြစ်ဖြစ်ဒီငိမ့်စုစီဥပဒေကိုဖြစ်ဆက်ပြင်ဆင်ဖို့ကလွယ်လို့တခြားဥပဒေတခြားနည်းလမ်းတွေမရှိတော့ဘူးလားဆရာ
အခုကကျွန်တော်တို့ကဒီပြင်ဆင်ချက်တွေကိုကြည့်လိုက်တဲ့အခါမှာနော်အဲဒီစာသားတွေကသိကြရရမှုမရှိဘဲနဲ့လိုရင်းလိုတလူအတိတ်တွေဖွင့်ဆိုနိုင်တယ်ကိုမလိုရင်ထောင်ထဲကိုဆွဲသိမ်းနိုင်တယ်အဲလိုဟိုစာသားမျိုးတွေနဲ့အရေးမယားလှုပ်ထားတာကြီးအများကြီးရှိတယ်။အဲနောက်တစ်ခုကချစ်ကန်းချက်တွေဆိုတာငကိုတွေကအာဒီမှာပုံမှန်လေးမှာလည်း6ချက်တောင်မှပြတ်ထားတယ်။အဲအဲဒီချက်တွေကိုဒီတင်ပြတဲ့အခါမှာပါရမယ်ပေါ့နော်။နောက်ပြီးတော့ဒီလိုအပ်ချက်နဲ့ဒေတာဆိုင်ရာလိုအပ်ချက်တွေကိုကြိုတင်ပြီးတော့နှိမ့်နိုင်ပြီးတော့ဆွေးနွေးဒါလည်းရှိသေးတယ်။အဲဒီနောက်ပြီးတော့အဲ့ဒါတွေကိုချိုးပေါက်လာမယ်ဆိုရင်လည်းပဲအဲဒီဆန္ဒထုတ်ဖို့မှုကိုအရှင်မရေရဆိုင်ပြနိုင်တဲ့အခွင့်အရေးတွေကိုလည်းအာဏာပိုင်တွေကိုပေးထားတယ်။ရောဆန္ဒမဖော်ထုတ်ရသေးဘူး။ဆန္ဒဒီခွင့်ပြုချက်ရဖို့အကြောင်းကြားယူမှရှိသေးတယ်။ဒီလိုကိစ္စတွေမဆန့်ကျင်ရင်ဆိုပြီးတော့စာသားတွေမှာပါလာကြအကြောင်းကိုမရှိဘူး။ဒီလိုဖြစ်လာရင်လည်းပဲဥပဒေအခြားဥပဒေတိကျဥပဒေတွေနဲ့အများကြီးအရေးယူရပါတယ်ဒီဥပဒေကို၌ကကိုဟိုအချိန်မရေမရေရပ်တန့်ပြလို့ရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့တို့ကဘာလို့စိုးရိမ်နေလဲဆိုတော့ကျွန်တော်တို့စဉ်းစားလို့မရဘူးဒါနောက်ကလက်မဲကြီးတွေလက်မဲကြီးတွေအဲ့ဒါကတော့တို့ရဲ့အများအားဖြင့်ချေပဲဗျဒါဖြစ်လာတဲ့အစိုးရတွေကချင်းချေပဲဒါဟိုဘက်ကလည်းပြောနိုင်တယ်ဒီဘက်ကလည်းပြောနိုင်တယ်အခွင့်အရေးမျိုးပါအဲဒါကိုကျွန်တော်တို့ကဒီလိုဖြစ်ခဲ့ရင်လည်းပေါ့နော်ကျွန်တော်ဆန္ဒပေါ်ထုတ်မှုဥပဒေနဲ့အညီငင်းချတာလုပ်ရတာဖြစ်လို့ ဟိုဘာမှဟိုနောက်ကလက်မရှိဘာပဲလုပ်လို့ဒီဥပဒေအတိုင်းညှဉ်းဆန်းတာဆန္ဒထုတ်ပေါ်ရမှာဖြစ်လို့ဘာမှစိုးရိမ်စရာမလိုဘူးနောက်တစ်ချက်တင်ပြချင်တာကဒီအချက်တင်မပြည့်စုံဘူးဒါမှမဟုတ်လွင်မနေလေဆိုရင်ခွင့်ပြုချက်တင်တဲ့လူတွေခေါ်ပြီးတော့နှိမ့်နိုင်လို့ရတယ်နောက်ဆုံးခွင့်ပြုချက်မပြုနိုင်ဘူးဆိုရင်တောင်မှအသေးပဲရှိအောင်မယ်အခုတော့လွတ်ပေးလိုက်တယ်ပေါ့ဗျာနော်ဒီအခွင့်အလားဒီအချက်လက်တွေမပြည့်စုံဘူးလွင်မနေလေဆိုပြီးတော့ခွင့်ပြုပေးလိုက်တယ်အဲ့မှာဆန္ဒဖော်ထုတ်ပြီးဆန္ဒဖော်ထုတ်တဲ့အခါမှာအဲ့အရာကိုပြန်ပြီးတော့တော့ဒါမယိုးသားတဖို့နဲ့မမမကံဖော်ပြပါတယ်ဆိုပြီးတော့ငွေထောင်တန်းတစ်နှစ်ငွေတန်းတစ်သိန်းချမှတ်နိုင်တယ်ဆိုပြီးတော့ဥပဒေမှာပြထားထားတာရှိရဲ့အဲဒါကြောင့်ကျွန်တော်တို့ပြောချင်တာကတော့ကျွန်တော်ဒီဥပဒေနဲ့ကိုအချိန်မရအရေးကြီးလို့ရပါတယ်အဲဒီဥပဒေကိုဖြေလျှော့ရမယ့်အစားဒီလိုတင်းကြပ်ခြင်းအပြင်ကျွန်တော်တို့ကဒီအခွင့်အရေးတွေကိုပြည်သူတွေဆုံးရှုံးသွားတယ်အဲဒီလိုဖြစ်အောင်လည်းပဲအဲဒီဥပဒေကိုတမင်ပြဋ္ဌာန်းထားတယ်ဥပမာဆိုတော့ဗျာကျွန်တော်တို့ဒီဟာမှာအစနာပေါ်ထုတ်တဲ့အခါမှာနောက်ကလူတွေငွေကြေးထောက်ပါနာတို့ပြည်စီထောက်ပါနာတို့အဲ့ဒါတွေကိုအရေးကြီးမှုလို့ပြောတာ။ပြီးတော့အဲ့ဒီထဲမှာကျွန်တော်တို့ကတစ်ခါလူတွေနော်အလန်ချူတွေချစ်ချစ်ထက်ပစ်လိုက်မှဆိုရင်အဲလိုဆွဲပြီးတော့မင်းတို့ဘလို့ဘယ်သူကထောက်ပါလဲဘယ်လောက်ထုတ်ပါလဲဆိုတော့အဲ့ဒါပြဿနာပဲပေါ့။နောက်တစ်ခါတစ်ခါအများကြီးကျွန်တော်တို့ဟိုအတိုက်ခိုက်လို့ရတယ်အာမြေပြုလို့ရတယ်။အဲ့ဒါမျိုးမရေမရာပဲနဲ့ပြဿနာပို့ပြီးတော့ဖြစ်လာနိုင်တာမို့လို့ကျွန်တော်တို့ဒီဥပဒေနဲ့ပတ်သက်လာရင်အဲဒီလိုအရင်အစိုးရတွေလိုအရင်အစိုးရတွေညီတဲ့အတိုင်းပဲအဲကျွန်တော် mindset ကိုဟိုမပြောင်းဘူးဆိုရင်တော့ဒါကျွန်တော်တို့အရင်ကပြောသလိုပေါ့ဗျာပြောသကုံရှိသလိုပေါ့နော်တကားကိုဖွင့်ရင်လျောင်းလေးသားဝင်လာနိုင်သလိုရှင်ရင်လည်းဝင်လာမှာပဲဆိုသလိုပေါ့နော်အစိုးရကိုကြိုတင်တွေးပြီးတော့ကောင်းတာတွေကိုကျွန်တော်လက်လက်ဆုံးရှုံးပါမယ်ဆိုရင်ဒါကတော့1-1ကြပါပဲလို့ကျွန်တော်မြင်ပါတယ်ဗျာနော
်ဟုတ်ကဲ့ဆရာဦးပေးတဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တို့လည်းအလှည့်ပေးကြပါတယ်အရင်ဆုံးတူကတော့မြန်မာနိုင်ငံဦးစိုးဝေပါဦးစိုးဝေရဲ့သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
စပွဲမှာစပွဲမှာတဲ့လောက်ပွဲမှာလူတွေအုံနေလို့ဒီဥပဒေကိုပြဋ္ဌာန်းတူးချက်ပြင်ဆင်မှုဖြစ်လာတယ်လို့ကျွန်တော်နားလည်တယ်။ဒါလည်းဆိုတော့ရွတ်နေတဲ့မျိုးယူတကောင်ကြောင့်ယူရတူရမိအောင်ကြာကြာနိုင်တာကိုကျွန်တော်ပြောမယ်ဗျာ။ဒီဆန္ဒပြခြင်းဆိုတာငြင်းချမ်းသောဆန္ဒပြခြင်းဆိုတာကအပေဥပဒေအရခွင့်ပြုပြီးဖြစ်စေခွင့်ပြုပြီးဖြစ်စေပေါ့နော်။လူသားတိုင်းလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ဒါကလည်းဟို1988အရေးတော်ဘုံကြီးကထင်ရှားခဲ့ပြီဖြစ်လို့အထူးရှင်းပြလည်းမလိုပါဘူး။နော်တိုးတော်ဒီဆန္ဒပြခြင်းဆိုတာမှာပေါ့စေတနာမှန်ကစေတနာမှန်ကမဟုတ်အများကြီးကြီးတယ်။စေတနာမှန်လို့ရှိရင်လောက်ရလဲမှန်မှန်မဟုတ်တဲ့အတွက်ကျွန်တော်တို့ကောင်းကျိုးရလက်ဖြစ်မှာမဟုတ်ပဲနဲ့ဆိုးကျိုးတွေသာဖြစ်လာလိမ့်မယ်။
ဝင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်နောက်တူကတော့ဒီမော်လိုက်ကဥကြအောင်ပါခင်ဗျာဥကြအောင်သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ဒီဥဒီနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဆွေးနွေးရရင်ကတော့ဒီလူကြီးရဲ့ဌာနထုတ်ဖို့မှုကိုလေလံတကြီးမဖြစ်အောင်ပြင်ဆင်ထားရှိထားတယ်လို့ညင်ပါတယ်ဟုတ်ကဲ့ပါမို့ဒီဥဒီပုံမှန်ကိုပြင်ဆင်လာတော့ကောင်းသူကြီးမျိုးပဲဖြစ်ပါတယ်ကောင်းဒီနေ့လေကျွန်တော်အမိနဲ့တော့ညံပါတယ်ခင်ဗျာ။ညလည်းမနေချက်ပါဘူး
။ဟုတ်ကဲ့ဦးချောင်းရေ။ဟုတ်ကဲ့ဆွေးနွေးပြကျေးဇူးပါ။ကျွန်တော်နောက်တူကတော့ဟိုစလိုင်းပွေကုန်းပါမြန်မာနိုင်ငံရပါပဲ။စလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီစေဥပဒေနဲ့ပတ်သက်ပြီးတော့မှသူတို့တရားဥပဒေစိုးမိုးကြီးတော့မလုံနိုင်သေးပဲနဲ့ဥပဒေကထပ်ပြီးတော့မှပြင်ဆင်လိုက်ပြဋ္ဌာန်းနေလိုက်ဘာမှလည်းစိုးမိုးကြီးမရှိဘူးဆိုရင်အလကားပါပဲ။အဲ့တော့ဒီဥစားငင်းစီဥပဒေကတော့ဟိုပါလေအဲတို့ဟိုတိုက်ပြီးပြည်သားတွေအားလုံးနဲ့တက်ဆိုင်တဲ့ဥစားကျွန်တော်ပြန်စဉ်းစားနေဆိုရင်တော့တစ်ချိန်ချိန်မှာ NLD ကကျွန်တော်တို့ကအာဏာရနေမှာမဟုတ်ဘူးတကယ်လို့မြမကောင်းတဲ့အုပ်ချုပ်ရေးဟိုပါလေတမရတို့နောက်ပြီးတော့မကောင်းတဲ့အဆိုးအဖွဲ့နဲ့ကျွန်တော်တို့ဂျုံတဲ့အချိန်မှာပြည်သူလူထုတွေကကြောင်းပြန်ခံပြီးတော့မှအဲ့ဒီရဲ့ဥပဒေကိုအလွဲသုံးစားပြီးတော့မှလူကောင်းတွေကိုဟိုခင်ဗျားနိုင်ငံရဲ့ဥပဒေတွေဖြစ်တဲ့အတွက်ရည်စီမှာကြတော့ကျွန်တော်တို့စီမှာပဲခင်ဗျားဥပြန်ထည့်မလားလို့ဘာလို့လဲဆိုရင်တော့ဆန္ဒပြတယ်ဆိုတာငွေနဲ့ဆေးဆောင်ပြီးတော့ပြတ်ခိုင်းတယ်လေရှိနိုင်ပါတယ်တုတ်တော့ဘလို့ပဲလုပ်နေပါစေပြည်သူလူထုဟိုစိတ်ပါလေပါမပါတဲ့ဥစ္စာတော့သူ့အတူပြုတ်သွားမှာပါအဲ့တော့ NLD ကနည်းနည်းစိုးစိမ်လွန်တလားလို့အဲ့လိုပဲမြင်လဲဆရာ
ဟုတ်ကဲ့ကိုစလိုင်းပွေကိုဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝတ်တော့ကိုအီးမေးလ်တွေ Facebook တွေနဲ့မှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်ဒါဟိုတချို့တော့စုမဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ခင်မောင်လွင်းဆိုတဲ့အကောင့်နဲ့ NND ဆိုရအနေနဲ့မဲဆန္ဒရှင်တွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုလေးစားရမယ်ဆန္ဒပြတာကိုကြောက်စရာမလိုပါ NND ဆိုရသည်မဲဆန္ဒရှင်လူထုရဲ့အခွင့်အရေးကိုမလေးစားရရောက်သည်လူထုကိုကြောက်သောအာဏာရှင်အစိုးရဆန္လာသည်ဥပဒေနဲ့လူထုအခွင့်အရေးကိုထိပါလာသည်လို့ရေးထားပါတယ်တင်ထွန်းအောင်ဆိုတဲ့အကောင့်ကတော့ဦးသိန်းစိန်လက်ထက်တုန်းကဒီလိုသာလုပ်ကြည့်ပါလားလူခွေချိုးပေါက်တာဘာညာနဲ့ကိုယ့်လက်ကြတော့တဲကြောက်တက်ကြပါလားအမတ်မင်းတို့ရဲ့လို့ရေးထားပါတယ်တန်းအေးဆိုတဲ့အကောင့်ကတော့ဦးသိန်းစိန်လက်ထက်တုန်းကအကြောင်းမျိုးမျိုးနဲ့ဆန္ဒဖော်ထုတ်တဲ့နေရာမှာပြည်သူတွေယုံကြည်မှုရတဲ့အဖွဲ့တွေကိုပြည်သူတွေကတောက်ရည်နဲ့အစဉ်ပြေတဲ့စားစရာတွေပေးကြပါတယ်အခုလောက်ပွဲမများဘူးလို့ထင်ပါတယ်အဲ့ဒီတုန်းကလက်ပတ်နီတွေနဲ့နှိမ်နှင်းခဲ့တာလဲဝက်ဝက်ကွဲပါအခုအစိုးရလက်ထက်ကြတော့ထောက်ခံပွဲတွေအများကြီးလှုပ်လာပြီးနေထွက်ပါပေးတယ်ဆိုတာကတော့ငင်းမရဘူးလို့ထင်ပါတယ်ဒီပွဲတွေကိုအချိန်ကုန်လူပိုင်မန်းခံပြီးလက်ရအောင်လဲလူထုကစိတ်ဝင်စားမှုမရှိပါဘူးအခုဥပဒေချမ်းမှာပါတဲ့ပုံမှန်18ပြဋ္ဌာန်းချက်ကမြန်မာစာတတ်တဲ့သူတိုင်းနားလည်နိုင်ပါတယ်။ခွင်းစားလှုံ့ဆော်ခြင်း၊သွေးဆောင်ခြင်း၊ဖျားယောင်းခြင်းလို့ပါပါတယ်ရှင်။အဲ့လိုရေးထားပါတယ်ကိုအောင်လေးဦးရေ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်စာတစ်စာကတော့ဂုံမျိုးတစ်ခါဦးလာထွန်းရဲ့စာပါ။သူကတော့လွတ်တော်ဥက္ကဋ္ဌနဲ့တက်မတော်အပြိုင်နွဲပင်နီများလဲကွဲအမျိုးသားလွတ်တော်တွေကပွဲဆိုပြီးဆိုရဲကောင်းစဉ်ဒါကတော့မီဒီယာသစ် Frontier ရဲ့ငြိမ်းစစ်ဆီထိုးချက်ပြင်ဆင်ရေးအမျိုးသားလွတ်တော်လှုံ့ဆော်နေပုံသတင်းကောင်းစီပါတဲ့တကယ်တမ်းကတော့တဖက်အာဏာပိုင်တွေဦးစီးလုပ်တဲ့ဆန္ဒပြပွဲကိုတန်တရားနဲ့ထိ ंछ ုပ်ချင်တာလား CSO နဲ့ပြည်သူလူထုကကိုတင်တဲ့အစိုးရကိုထိ ंछ ုပ်ကတ်တန့်ခြင်းလိုပဲလားမရှင်းပါဘူးတဲ့ကြားကောင်းဖွင့်စကားနဲ့ဆက်လာတဲ့ပြင်ဆင်ချက်ဥပဒေကတော့မကောင်းတာအမှန်ပါတဲ့ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကစနစ်တကျငြင်းငြင်းစွာဆန္ဒပြတတ်နေပါပြီတဲ့ဒီမိုကရေစီကိုအမှန်ဥတီတယ်ဆိုရင်ပြည်သူအခြေခံလွတ်လပ်ခွင့်တွေကိုချက်ထွင်ပေးရမှာပါတဲ့အခုကတော့တိုးတိုးပြီးတော့ချုပ်ချယ်လာနေတာရှင်းနေပါတယ်တဲ့စစ်ဆိုးရပြောတဲ့စီကံပြေဝတဲ့ဒီမိုကရေစီကိုတန်ရောင်လိုက်ထင်ရနေတာလားတန်တရားဖြစ်เสียပါတဲ့အခုကိစ္စကတော့ကြည့်မကောင်းပါဘူးဗျာတဲ့အာနာမရခင်ကတမျိုးကိုအာနာရလာတော့တမျိုးမလုပ်သင့်ဘူးထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတော်တတ်ရှင်ရဲ့စာရင်မှာတော့ဥရေပြင်ဆင်ချက်ကြောင့်စိတ်ပြတဲ့သဘောထားအများစုကိုတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ဒီဥရေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်လို့အရင်သမရဦးသိန်းစိန်လက်ထက်မှာပြန်ချာရေးတာဝန်ယူခဲ့ဘူးလေဥရေထုတ်ကလည်းသူ့ Facebook စာမျက်နှာမှာစာရှည်ကြီးတစ်ကြောင်နဲ့ဝေဖန်စာရေးတာလည်းတွေ့ပါတယ်။သူ့ထဲမှာဒီအချက်တစ်ချက်ကတော့ဒီပြင်ဆင်ချက်ထဲမှာလူသူလူကောက်ချက်ဆွေးနိုင်တဲ့ရေပြူရဆန်တဲ့ပြဋ္ဌာန်းချက်တွေပါနေတယ်ဆိုပြီးတော့ထောက်ပြပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးပေသံအခုပြင်ဆင်ချက်ရဆန္ဒပြတဲ့လူတွေကိုဟိုပြင်ဆင်ချက်အရာဆိုရင်ပေါ့လေဆန္ဒပြတဲ့လူတွေကိုတာမန်ရိုးသသကူညီတာတွေဘာတွေလုပ်တဲ့လူတွေအပေါ်မှာရောအရေးယူခံနိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တဲ့အနေမျိုးတွေရှိနေလားဆရာ
။ဟုတ်ကဲ့။ ਨੇ ရှိပါတယ်ခင်ဗျ။အဲ့ဒါကတော့ဒီအခန်းကနေပြင်လို့ဖြစ်အောင်ခါမှာပေါ့နော်။ပုံမှန်ရှိရှိကိုအစ်စ်ပြန်ပြီးတော့ဖြစ်ဆက်ရေးဆွေးထားတာပါ။အဲ့ဒီမှာဘယ်လိုဆိုလဲဆိုတော့ဒီသူမဆိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဒီလိုအချင်းကိုချင်းတရားကိုပြတ်ပြားစေရန်အကြံဖြင့်ဖြစ်စီတို့တို့ပြတ်ပြားတာအခြေအနေကိုတည်ရည်နဲ့ဖြစ်စီငွေတို့မဟုတ်ပစ္စည်းကိုတော့လည်းကောင်းတခြားနိဗ္ဗာန်တစ်ခုခုကိုတော့လည်းကောင်းအဆုံးပြုရလူတူဟာငင်းချမ်းသာဆွေးခြင်းနဲ့ငင်းချမ်းသာစီတန်းဆဲလေခြင်းပြုအောင်စုံစော်ခြင်းသွေးဆောင်ခြင်းတို့မဟုတ်တိတ်တွင်းခြင်းပြုကြောင်းပြုမှုချင်းချားရင်နှစ်နှစ်တည်းမပေါ်တော့ထောင်တာဆိုပြီးတော့ပြောထားတယ်။အဲဒါကြောင့်လူတူတယောက်ကိုကျွန်တော်တို့ကဟိုဆန္ဒပေါ်ထုတ်မယ်ဆိုတော့တယောက်တယောက်စီးယုံရတာပဲလေတိတ်တွင်းရတာပဲ။အဲအဲ့ဒါမျိုးတော့တဲ့သဘောလည်းမဟုတ်ဘူး။စူပူမှုကိုဖြစ်ပေါ်စေအောင်လို့လည်းမဟုတ်ဘူး။ဒီလိုရေရှက်တစ်ခုနဲ့အစိုးရကိုတာဝန်ပေးတာမကျေနပ်တဲ့လူတွေကိုဆန္ဒထုတ်ပေါ်တာကိုယ်တို့ရဲ့မပြေလည်တဲ့အကြောင်းအရာကိုအစိုးရကိုသိနေရှိတာ။အဲဒါကြောင့်ဒီရေရှက်နဲ့ဒီဥပဒေကိုတတ်ဆန်းခဲ့တာဖြစ်ပါတယ်။အဲဒါစူပူအောင်လုပ်တာမဟုတ်ဘူး။စူပူအောင်လုပ်ဖို့ရေရှက်လည်းမဟုတ်ဘူး။ဒီဥပဒေအရကျွန်တော်တို့ကလမ်းပေါ်ကိုငင်းချမ်းသာစီတန်းလက်လည်းမယ်စုဝဲမယ်အဲ့ဒါကိုပဲအခွင့်ရရတာပါတခြားဘာမှစုပေါ်အောင်လုပ်လို့မရဘူးဥပဒေအတင်းကြအကုန်လုံးပြစ်တာနဲ့ထိန်းထားတာပါအဲ့ဒါကျွန်တော်တို့ကဒီဥပဒေကြောင့်နော်ကျွန်တော်တို့ပို့ပြီးတော့ဒီဥပဒေကိုမပြတ်ထားရင်ပို့ပြီးတော့ဟိုစုပမှုရရှင်နေဖြစ်လာနိုင်တယ်အဲဒီလိုလှုပ်ဆောင်ချက်ကြောင့်ဥပဒေဟာပြည့်ရင်းသားနိုင်တယ်အဲမတော်မတရားဖြစ်လာနေရဆိုတော့ဒါစိုးရင်မှုဟာတစ်ဖက်သက်စိုးရင်မှုပဲဖြစ်ပါတယ်ဒီလိုတွေကတော့မိမိရဲ့ဆန္ဒကိုအဲ့ဒါလို့ဖြစ်စီနေတာတွေကိုထုတ်ပေါ်မှာပဲဒါကိုအစိုးရကိုကြက်တဲ့ပြအောင်လုပ်တယ်လို့မယူဆတဲ့ဘူးအဲ့ဒါဆိုရင်အရင်အစိုးရရဲ့အဘောဒါအတိုင်း mindset အတိုင်းချစ်သွားလိမ့်မယ်။ဒါကြောင့်ဒီဥပဒေကိုပြဋ္ဌာန်းခြင်းဟာဒီရေဘူးရဆန်တဲ့ကလုံးတွေပါပေါ့နော်။ကျွန်တော်တို့ဟိုတယောက်ယောက်ကိုတယောက်ယောက်စီးယုံရဆိုရင်ပဲပြောတယ်ဆိုရင်ပဲဒါဒီပေါ်မှာအကျုံးဝင်သွားပါလေကြ။အဲ့ဒါကြောင့်တအားကိုကြောက်ဖို့ကောင်းတဲ့ဥပဒေမျိုးဖြစ်တယ်။တအားကိုလူရအောင်ဆွဲပြီးတော့ရမယ်ရှာပြီးတော့လူတယောက်ကိုအပြစ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်တယ်။ဒါကြောင့်ဒီဥပဒေကိုကျွန်တော်တို့ကန့်ကွက်နေရတာပါ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဥပဒေပြင်ဆင်ချက်ကတော့အမျိုးသားလွှတ်တော်အတည်ပြုလို့ပြည်သူ့လွှတ်တော်မှရောက်နေပါပြီလွှတ်တော်ထဲမှာဒီအများစုက NLD ကတင်ထားတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒီအတည်ပြုနိုင်မဲ့အခွင့်အလမ်းကလည်းများနေပါတယ်ဆိုတော့တကယ်လို့မျက်မဖြစ်မနေပြင်မယ်ဆိုရင်လည်းဒီဥပဒေမှာဟိုဘလို့ပြင်သင့်ဖြတ်သင့်တဲ့အချက်တွေရှိမလဲကိုအောင်မျိုးမင်းဆွေးနွေးပေးပါဦးခင်ဗျဟုတ်
ကဲ့
ကျွန်တော်ဥပဒေတစ်ခုကိုကြည့်မယ်ဆိုရင်ဒီဥပဒေကတကယ်လူအလားမလို့လူအလားဆိုတဲ့အချက်နဲ့ပထမအဆုံးတိုင်းတာဖို့လိုအပ်ပါတယ်။ဒီအမျိုးကကျွန်တော်တို့လူတစုကိုကဟိုတားဆီးခြင်းနဲ့ကြီးဝဲချင်းကြောင့်လူအလုံးရဲ့အခြေခံကိုထိခိုက်တာမျိုးဒါကိုပထမဆုံးသုံးသပ်ဖို့လိုအပ်တယ်။နောက်တစ်ခုကဒါမျိုးလှုပ်ဆောင်ခြင်းကအမှန်တကယ်ရောအကျိုးရှိရလား။ဒီကဲလူမျိုးလှုပ်ဆောင်လိုက်တဲ့အတွက်အနာထက်ဈေးပူပြီးတော့လေးတဲ့ဆိုရယ်ပုံစံမျိုးဖြစ်သွားတဲ့အချက်ဒီနဲ့လေဖြစ်တဲ့ခါမှာကျွန်တော်တို့အလကားအကျိုးမရှိပါဘူးနောက်ထပ်တစ်ခုကတော့တကယ်တမ်းလှုပ်ဆောင်တဲ့ချိန်မှာကြာတန်းထားတဲ့အချက်ဒီကလက်တွေ့ကျကျင့်သုံးနိုင်လားဒီအချက်နဲ့တိုင်းတာဖို့လိုအပ်ပါတယ်အခုဒီထဲမှာကြည့်မယ်ဆိုရင်ခုနပြောသလိုကျွန်တော်တို့ကငွေကြေးဆိုင်တဲ့မှုတွေကိုလုပ်ပါမယ်တစ်ခါတည်းကျွန်တော်တို့မှာငွေကြေးဆိုင်တဲ့မှုကဟိုသူများပေးတာမဟုတ်ဗျကိုယ့်ဘက်ကိုရှိသလောက်တစ်ဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့နောက်ကြားသမားချစ်ချုပ်ပြီးတော့လှုပ်ဆောင်တဲ့အရာမျိုးတကယ်တမ်းကျကျွန်တော်တို့ကအဲ့လိုမျိုးခါတွေကိုစီးရင်တင်ရမယ်ဆိုတက်မှာအများကြီးရှိနိုင်တယ်။နောက်တစ်ခါဒါတွေကိုကျွန်တော်တို့ထိန်းချုပ်မယ်ဆိုပြန်ပြီးချင်းလူတူကကြောက်လန့်သွားတယ်။ဘာကြောင့်ကြောက်လန့်လဲဆိုခုနပြောတဲ့ဟိုအရန်ကိုကျေပြန့်တဲ့အထိပ္ပယ်ဖြစ်နေတယ
်။ပါဝင်ဆွေးနွေးပေးတဲ့ကိုအောင်မျိုးမင်းဦးဖေးတန်းကိုလည်းပါဝင်ဆွေးနွေးရတဲ့တွေစာရေးမှတ်ချက်ပေးရတဲ့တွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလံဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညီမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ကနေ2018ခုနှစ်မတ်လ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင
်။မြောက်ကိုရီးယားကဒုံးကျည်စစ်တပ်တော်တွေကိုရစိုင်းထားမယ်လို့ကတိပြုပြောဆိုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကထွေးဆုံမှုကမ်းလှမ်းတာကိုလက်ခံပြီးရပိုင်းကြမှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။မြောက်ကိုရီးယားဟာ2019ခုနှစ်နိုဝင်ဘာလ28ရက်နေ့ကတည်းကဒုံးကျည်စစ်တပ်မှုတစ်ခုမှမလုပ်သေးပါဘူး။ကျွန်တော်တို့စီးပွားတွေလုပ်တဲ့အထိထပ်ဆန်းသက်တာမလုပ်ဘူးလို့လည်းကတိပေးထားပါတယ်။ဒီကတိကဝတ်ကိုသူတို့လိုက်နာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးသမ္မတထရမ့်က Twitter လူမှုဆက်သွယ်ရေးကွန်ရက်မှာရေးပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသံမလီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တင်းကျပ်မဲ့အစီအစဉ်ကြောင့်ကုန်သွယ်ရေးစစ်ပွဲတွေဖြစ်မလာရေးကြိုးပမ်းတဲ့အနေနဲ့ဂျပန်နဲ့ဥရောပသမဂ္ဂကကုန်သွယ်ရေးကိုယ်စားလှယ်တွေဟာအမေရိကန်ကိုယ်စားလှယ်နဲ့စနေနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။အမေရိကန်ကိုယ်စားလှယ် Robert Lighthizer ဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီး Cecilia Malmström နဲ့ဂျပန်ကိုယ်စားလှယ် Hiroshige Sekuro ဟာညတာမှုရှိတဲ့ကုန်သွယ်လုပ်ငန်းရပ်တွေကိုဘယ်လိုတံပြန်လုဆောင်ကြမလဲပြီးတော့တော့အုံးတုံးပြလေဘယ်လိုပူပေါင်းလုပ်ကဲနိုင်ကြမလဲဆိုတာနဲ့ပတ်သက်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်လို့ပြောတဲ့လူရက်တွေဟာသူ့အစိုးရနဲ့အဆက်ဆက်မရှိတာကြောင့်ဒီဆွဆွဲချက်ကိုသူ့အနေနဲ့ဂရုမစိုက်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကပြီးခဲ့တဲ့လတရားဆက်ဆူချက်မှာဆွဆွဲထားတဲ့ရုရှားဝင်နောက်တယ်ဆိုတဲ့ဖြစ်ရပ်ကိုမတိကျိုးကျွံပြုခဲ့သလားလို့တွေးဆမှုမြန်သူမေဂန်ကယ်လီကမေးတဲ့အခါမှာသမရပူတင်ကချက်ချင်းဆိုသလိုပဲပြောင်းချကြတုံ့ပြန်ပြောဆိုပါရယ်။ကမ္ဘာတဝန်းကအမျိုးသမီးတွေဟာအမျိုးသားတွေထက်အလုပ်ကင်ခွင့်လန်းနေပါတယ်လို့အလုပ်ရတဲ့သူတွေမှလည်းအမျိုးသားတွေထက်လူခလာစာနေတယ်လို့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ် ILO ကထုတ်ပြန်လိုက်တဲ့နှစ်ပတ်လည်အစဉ်ကစားမှာဖော်ပြထားပါရယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုက Matt Engine 9ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 kHz 1.683 ည line to meter 19 kHz 1.55 63ညလိုင်းဒိုမီတာ 25kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.